Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ24ရက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာပိုင်း VOA Radio ရဲ့ညပိုင်းအစီအစဉ်လေးကို line တိုမီတာ32 51နဲ့ line လက်မီတာ190လို့ပြင်Facebook နဲ့ YouTube တို့ကနေပါရုပ်တံနဲ့တွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုကိုစီသူနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒုသမ္မတကမလာဟဲရစ်ကသမ္မတဟောင်းဘိုင်ဒန်ကိုတိုင်းပြည်ကိုနောက်ပြန်ဆွဲတဲ့သူလို့ဝေဖန်လိုက်ပါတယ်ဣသရေလဝန်ကြီးချုပ်အမေရိကန်လွှတ်တော်မှမိန့်ခွန်းပြောဖို့ရှိပါတယ်။အာဆီယံထွေထွေတွင်းမှုချုပ်နဲ့စစ်ကောင်စီရဲ့နိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝင်တို့လာအိုမှာတွေ့ဆုံခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါမခင်လေး။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်တန်တွဲမြို့ငပလီကန်းကြီးမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒေသခံတွေထိခိုက်သေးဆုံးနေတာနဲ့ပတ်သက်လို့
တိတ်တော့တက်ရွာလုံးကြီးပါနေရာအနှံ့မှာဖြစ်တယ်ပေါ့နော်လင်းရင်နေလဲလုံးဝဝဲနေတုံးဆိုတော့ပေါ့နော်အဲ့မှာရှိတဲ့လူအများလူတွေကတော့အကုန်လုံးပုံးခွေနေတယ်မှာပုံးနေကြရတဲ့အနေထားမှာရှိပါတယ်ရှင်ဟုတ
်ငပလီဂျိတ်တော်မှာကြုံတွေ့နေရတဲ့အခြေအနေကိုတန်တွဲဒေသခံတအူးပြောသွားတာပါဒီကြောင့်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုနောက်ဆုံးရသတင်းပြပွက်ချက်တွေအပြင်ဘိုရူးညာတိုင်းတိဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဇက်တိုက်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်စီသူတို့အတူပြောပြပေးမှာပါခင်ဗျာ
ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့ဒုသမ္မတကမလာဟဲရစ်ဟာဒီနေ့မှာပဲအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုတွားရောက်ပြီးတော့တက္ကသိုလ်ကောလိပ်ကျောင်းတွေကလူမဲအမျိုးသမီးတီးတန့်အစည်းအရုံးတစ်ခုမှာမိန့်ခွန်းပြောဖို့အစီအစဉ်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာဝင်ရောက်မပြိုင်တော့ဘူးဆိုပြီးကြေညာခဲ့တဲ့နောက်မဲဆွယ်စည်းရုံးမှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေပြီးတော့မနေ့ကတော့ဝက်ကွန်ဆွန်ပြည်နယ်မလဝါကီမြို့မှာလူလူနဲ့တွေ့ဆုံပွဲကျင်းပခဲ့ပါတယ်။သမ္မတလောင်းဒေါ်နယ်ထရန့်ကိုလည်းတိုင်းပြည်ကိုနောက်ကျောင်းပြန်လှည့်အောင်တွန်းပို့နေတဲ့သူလို့အခုလိုပဲဝေဖန်တိုက်ခိုက်ပြောထားပါတယ
် Do we want to live in a country of freedom, compassion and rule of law or a country of chaos, fear and hate?
လွတ်လပ်မှုမေတ္တာတရားနဲ့တရားဥပဒေစိုးမိုးမှုရှိတဲ့တိုင်းပြည်မှာနေခြင်းသလားဗျံပရာဖြစ်ပြီးကြောက်ရွံ့မှုတွေအမုန်းတရားတွေကြီးစိုးတဲ့အတိုင်းပြည်မှာနေကျင်သလားရွေးချယ်ရလိမ့်မယ်လို့ဒုသမ္မတကမလာဟဲရစ်ကမေးခွန်းထုတ်သွားတာပါလက်ရှိသမ္မတဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်တစ်ပါတီအတွင်းအဓိကခေါင်းဆောင်တွေအလှူရှင်တွေနဲ့ထင်ရှားသူတွေတော်တော်များများကတော့ကမလာဟဲရစ်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ထောက်ခံထားပြီးဖြစ်ပါတယ်ဒီတော့တွင်ကိုဗစ်ရောဂါကူးစက်ခံနေရတဲ့သမ္မတဂျိုးဘိုင်ဒန်ကတော့အင်ဖြူရော်ကိုပြန်ရောက်ပြီးကြမ်းကြမ်းမာမာရှိနေတယ်လို့မနေ့ကပြောထားပါတယ်သူရွေးကောက်ပွဲမဝင်တော့ဘူးဆုံးဖြတ်ခဲ့တာကြံနေတဲ့တက်တန်းအတွင်းဆောင်ရွက်ဖို့ရှိတာတွေနဲ့ပတ်သက်လို့လည်းဒီကနေ့မင်းကုန်းပြောကြားဖို့ရှိနေပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရှင်ပြိုင်တဲ့အခါသူနဲ့တွဲဖက်ဒုသမ္မတလောင်းအဖြစ်ဘယ်သူကိုရာထားမလဲဆိုတာကိုအမေရိကန်နိုင်ငံရေးမှာအများကအာရုံစိုက်နေကြပါတယ် Republican Party သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ဒုသမ္မတလောင်း JD Vance တို့ကိုနိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒုသမ္မတလောင်းကိုလက်ရှိဒုသမ္မတဟဲရစ်မကြာခင်ရွေးချယ်ကြေညာပါလိမ့်မယ်အမေရိကန်သတင်းမီဒီယာတွေမှာတော့အမေရိကန်ရှိနေချုပ်ဟောင်းအက်ဒ်ဟိုဒါနဲ့သူ့ရဲ့ဥပဒေရေးရာယုံကဒီမိုကရက်တစ်ပါတီဒုသမ္မတလောင်းရာထားမဲ့သူကိုစီးစစ်နေတဲ့အကြောင်းသတင်းတွေမှာဖော်ပြပါဗျ။ဒီမိုကရက်ပြည်နယ်အုပ်ချုပ်မှု9ရောက်အထက်လွှတ်တော်အမတ်1ရောက်တို့နဲ့ပတ်သက်တဲ့အချက်လက်တွေကိုဒုသမ္မတဟဲရစ်ရဲ့မဲဆွယ်စည်းဝေးမှုတွေကတောင်းခံထားပြီးတော့စီးစစ်နေတဲ့အကြောင်း Wall Street Journal သတင်းစာမှာရေးပါတယ်။အဲ့ဒီအထက်မှာမြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်မှု Ray Cooper, Pennsylvania ပြည်နယ်အုပ်ချုပ်မှု George Shapiro,မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer, Minnesota ပြည်နယ်အုပ်ချုပ်ရေးမှူး Tim Walz နဲ့ Illinois ပြည်နယ်အုပ်ချုပ်ရေးမှူး JB Prescott တို့အပြင် Arizona ပြည်နယ်က Democratic အထက်လွှတ်တော်အမတ် Mark Kelly တို့ပါဝင်တဲ့အကြောင်းသတင်းစာကရေးပါတယ်။ဩဂုတ်လအတွင်း Democratic Party နိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့စီစဉ်နေပြီးညီလာခံမကျင်းပခင်သတင်းပတ်တွေအတွင်းမှာဒုသမ္မတလောင်းရွေးချယ်ဖို့ရာထားခံရသူတွေနဲ့ဒုသမ္မတ Harris တို့အူချင်းတွေ့ဆုံစကားပြောမယ့်အကြောင်း Brookings Institute ကအကြီးဆုံးသုတေသီ William Glasson က VOA ကိုပြောပါတယ်ခင်ဗျာ။
ဣသရေလဝန်ကြီးချုပ်ဗတ်ဂျမန်နတန်ယာဟူဟာဒီကနေ့အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောဖို့ရှိနေပြီးတော့ဟာမတ်စ်တွေကိုတိုက်ခိုက်နေတဲ့ဣသရေလရဲ့စစ်ပွဲကိုထောက်ခံအားပေးဖို့တိုက်တွန်းသွားဖို့ရှိတယ်လို့မျှော်လင့်ရပါတယ်။ဝန်ကြီးချုပ်နတန်ယာဟူရဲ့ခီးစဉ်ဟာ ဂါဇာကမ်းမြောင်ဒေသမှာဟာမက်စ်တွေထိမ့်သိမ်းထားတဲ့တရားခံတွေလွတ်မြောက်ရေးအတွက် PRB ခံရမာတွေနဲ့အစ္စရေးရဲ့ထိတ်တန့်မိဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်မီဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားပေါ်ထွက်လာတာလည်းဖြစ်ပါတယ်။အမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကလည်းအစ္စရေးနဲ့ဟာမက်စ်ကြားမှာတိုက်ပွဲတွေခိတ္တရန်နာရေးတရားခံတွေလွှတ်ပေးရင်းနဲ့ဂါဇာမှာလူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ရေးအတွက်လာပေါင်းများစွာကြောင်းကြိုးပမ်းနေကြပါတယ်။ဒီညနိုင်မှုတွေဟာဂါဇာမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေ၊အစ္စရေး၊လေဗနွန်နယ်စပ်တခြားမှာဖြစ်နေတဲ့ပြည်ပခန့်တွေနဲ့ယီမင်မှာရှိတဲ့ဟူသီစစ်သွေးကြွတွေရဲ့ပင်လယ်နီအတွင်းတိုက်ခိုက်မှုတွေကြောင့်အခုချိန်ထိသဘောတူညီတဲ့အဆင့်ကိုရောက်မလာသေးပါဘူး။ဝင်ကြီးချုပ်နက်တန်ယာဟုကတော့အစ္စရေးအပေါ်ပါတီနှစ်ရက်လုံးကထောက်ခံအားပေးနိုင်မယ့်အခြေအနေတွေရဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောပါရတယ်။နက်တန်ယာဟုရဲ့ခီးစဉ်ဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေအကြားသဘောထားကွဲလွဲမှုကိုပိုပြီးဖြစ်စေတယ်လို့ဒီမိုကရက်တွေကြားမှာလည်းနက်တန်ယာဟုရဲ့ဒီကနေ့ပြောမဲ့မိန်ကွန်းကိုသဘေးမှောက်ဖို့ပြောဆိုမှုတွေလည်းရှိနေပါရဲ့ရှင်။
အစ္စရေးတင်ကားတွေဝင်ရောက်လာတဲ့အတွက်ဂါဇာကမ်းမြောင်အရှိတ်ချန်ခံယူနစ်မှာရှိနေကြတဲ့ပါလက်စတိုင်းလူမျိုးတွေမနေ့ဇူလိုင်လ23ရက်နေ့ကစလို့သူတို့နေအိမ်တွေကိုဆွန့်ခွာပြီးတော့ရှောင်တိန်နေကြပြီဖြစ်ပါတယ်။ဒီဒေသမှာရှိနေသူတွေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ကြိုတင်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ခံယူနစ်ကဘာနီဆူဟီလာအရက်ကိုအစ္စရေးတင်ကားတွေဝင်ရောက်လာချိန်မှာပဲအနီးအနားပတ်ဝန်းကျင်မှာရှိနေကြတဲ့ထောင်တောင်းချီတဲ့ဒေသခံတွေဟာအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ဂါဇာကမ်းမြောင်တစ်ခုလုံးမှာမကြသေးခင်ကသတင်းပတ်တွေအတွင်းပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေဟာစစ်သွေးကြွဟာမတ်အဖွဲ့ပြန်ပြီးတော့ခေါင်းထောင်မလာနိုင်အောင်လှုပ်ဆောင်တဲ့စစ်ဆင်ရေးတွေဖြစ်ကြောင်းအစ္စရေးကပြောပါတယ်။တင်းလာနေကစားလို့အစ္စရေးရဲ့လေကြောင်းကတိုက်ခတ်မှုတွေကြောင့်ခန်ယူနစ်မှာတင်အနည်းဆုံး80လောက်သေဆုံးခဲ့ကြောင်းဂါဇာကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မနေ့အောက်တိုဘာလမှာစတင်ခဲ့တဲ့10လကြာအစ္စရေးဟာမတ်စစ်ပွဲကြောင့်ဒီနေ့ချိန်အထိပါလက်စတိုင်းသေဆုံးသူ3,900နီးပါးရှိလာပြီလို့ဆိုပါတယ်။ခန်ယူနစ်နဲ့ဂါဇာအလယ်ပိုင်းဒေသတွေမှာစစ်ဘေးရှောင်သူတွေများလုံးနေတာကြောင့်အခုနေရွှန့်ဆွန့်ခွာထွက်ပြေးရသူအများတော်တော်များများဟာအခြားခေါလုံစရာနေရာမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတော့လမ်းပေါ်မှာပဲနေနေကြရတယ်လို့ဆိုပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်လောင်နိုင်ငံမှာဒီသတင်းပတ်ထဲကျင်းပတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတချို့မြန်မာအရေးအလို့သဘောဆွေးနွေးနေကြပါတယ်။အာဆီယံနှစ်ကြာဥက္ကဋ္ဌလာအိုနိုင်ငံကနိုင်ငံသားဝင်ကြီးကလည်းအင်ဒိုနီးရှား၊မလေးရှားနိုင်ငံသားဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
။ The purpose of our consultation is to share information, exchange views on development in Myanmar.
မြန်မာနိုင်ငံကလက်ရှိအခြေအနေအကြမ်းဖက်မှုတွေရပ်တန့်ရေးအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ပေါ်ရေးနဲ့စာနာမှုအကူအညီပေးရေးကိစ္စတွေအပါအဝင်အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထည့်ဖော်မှုတွေနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့ကြတာပါလို့လာအိုနိုင်ငံသားရေးဝန်ကြီးဆလွန်ဆိုင်ကွန်ဆေ့စ်ကသတင်းတောက်တွေကိုပြောခဲ့တာပါမြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိနေတဲ့အစည်းအဝေးမှာအမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေကထိတ်တန့်တန်တမန်တွေနဲ့မတွေ့ဆုံခင်အာဆီယံအသင်းဝင်နိုင်ငံတွေတွေ့ဆုံနေရလဲဖြစ်ပါတယ်။အာဆီယံအထွေထွေတွင်းရေးမှူးချုပ်ဒေါက်တာခောက်ခင်ဟွန်းကလည်းမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအသေးစိတ်ကိုတော့မသိရသေးပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးရကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အာဆီယံကသတ်မှတ်ထားပြီးဒီလိုသတ်မှတ်တာကိုအမေရိကန်ပြည်ထောင်စုကလည်းထောက်ခံထားပါတယ်ရှင်
။ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကြံပေးပုဂ္ဂိုလ်တိခါရရဆရာတော်ဒေါက်တာကလန်ဆမ်ဆွန်ပြန်လည်လွတ်မြောက်လာတဲ့အတွက်ကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒေါက်တာကလန်ဆမ်ဆွန်ဟာအများကြီးညူလေးစားခံရတဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့အကြောင်းနဲ့ဘာသာရေးလိုလက်ခွင့်အတွက်ကြိုးပမ်းခဲ့သူဖြစ်တဲ့အကြောင်းမိသားစုစီပြန်ရောက်ပြီးတော့အရေးကြီးတဲ့လုပ်ငန်းတာဝန်တွေဆက်လက်ထမ်းဆောင်ခွင့်ရတာကိုဝမ်းသာတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းဘာသာရေးခေါင်းဆောင်တွေဖွဲ့စည်းတွေအပေါ်ဖိနှိပ်မှုနဲ့ကိုယ်ပွဲယုံကြည်ရာနေရာတွေဘာသာရေးအဆောက်အဦတွေကိုဖျက်ဆီးနေတဲ့လုပ်ရက်တွေအဆုံးသတ်ဖို့ကိုလည်းစစ်ကောင်စီကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကတောင်းဆိုပါတယ်။ထောင်ဒဏ်6နှစ်6မှတ်ခံရတဲ့ဒေါက်တာကလန်ဆွန်ဆန်ဟာတနစ်ကျော်ကျင်းထောင်ထဲမှာနေခဲ့ရပြီးတော့လူငင်းချမ်းသာခွင့်နဲ့ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့လည်းငင်းချမ်းရေးအတွက်ပြောဆိုဆွေးနွေးဖို့လို့အကြောင်းပြပြီးတော့စစ်ကောင်စီကနောက်ထပ်3လဖမ်းဆီးခဲ့ပါတယ်။သူ့ကိုမတရားသိမ်းဆက်သွယ်မှုစစ်တပ်ကအကြီးအကျယ်ပြတ်အောင်တွေးထုတ်လုံဆောင်မှုစတဲ့အမှုတွေနဲ့စစ်ကောင်စီကစွဲချက်တင်ခဲ့ပါတယ်။ဒေါက်တာကလန်ဆမ်ဆွန်ဟာ စစ်တပ်ရဲ့ဘာသာရေးလွတ်လပ်ခွင့်ပြည်နယ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်ကိုဝါရှင်တန်ဒီစီမြို့တော်သမ္မတအိမ်ပြုတော်မှာကိုယ်တိုင်တွားရောက်ပြီးတော့တင်ပြခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုဖျက်ချော်ဝင်ရောက်ခဲ့တဲ့တိုင်ဖွန်မုန်တိုင်းဂေမီဟာဒီနေ့မှထိုင်ဝမ်ကိုဦးတည်လို့လာပါပြီဖိလစ်ပိုင်အာဏာပိုင်တွေကတော့မုန်တိုင်းတိုက်ခတ်မှုကြောင့်ရောမုတ်တုံမှုရွာသွန်းမှုကြောင့်ပါရေကြီးရေရှမ်းမှုတွေမြေပြင်မှုတွေဖြစ်ပွားပြီးလူပေါင်း12ဦးထက်မနည်းသေဆုံးခဲ့တယ်လို့ပြောပါရယ်မနီလာမြို့တော်အပြင်ဘက်ဘေးတန်ကာခရိုင်မှာလည်းမြေပြင်မှုကြောင့်ကိုဝင်ဆောင်မျိုးသမီးတူနဲ့ကလေးငယ်3ဦးသေဆုံးခဲ့ရပါတယ်တိုင်ဖွန်မုန်တိုင်းဂေမီဟာအမြင့်ဆုံးဒေတိုင်နှုန်းတစ်နာရီမှာ162ကီလိုမီတာနှုန်းနဲ့ကျွန်းရဲ့အရှေ့မြောက်စီကိုဦးတည်ရွေးရှားနေကြောင်းနဲ့မြေပြင်မှုအန္တရာယ်မြင့်မားတဲ့တောင်ပေါ်ဒေသကလူပေါင်း2000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့ထိုင်ဝမ်မူလဝေသဌာနကသတင်းထုတ်ပြန်ထားပါတယ်ယထာလိုင်းတွေကရုတ်ရင်ပြေးဆွဲမှုတွေနဲ့ပြည်ရင်းပြည်ပလေချောင်းခီးစဉ်ပေါင်း200ကျော်ကိုလည်းဖျက်သိမ်းထားပါတယ်ထိုင်ဖုန်းမုန်တိုင်းကြောင့်တရုတ်ပြည်မာကြီးကစီးရီးအရကျူးကျော်လာခဲ့ရင်ခုခံမှုပြင်ဆင်တဲ့အနေနဲ့ထိုင်ဝမ်စစ်တပ်ကနှစ်စဉ်ကျင်းပတဲ့ဟန်ကွမ်းစစ်စင်ရေးလေ့ကျင့်မှုအစီအစဉ်ကိုလည်းထိခိုက်ခဲ့ရပါတယ်လေချောင်းနဲ့ပင်လယ်ပြင်လေ့ကျင့်မှုအချို့ကိုဖျက်သိမ်းခဲ့ပေမဲ့ဟုံဖူးကျွန်းအနောက်ပိုင်းမှာကြည်အစ်စ်တွေနဲ့ပြစ်ခတ်လေ့ကျင့်မှုကိုတော့ဆက်လက်လှုပ်ဆောင်ခဲ့ပါတယ်ရှင
်နီပေါ်နိုင်ငံခတ်မတူမြို့တော်ထရီဘူဘန်နိုင်ငံတကာလေဆိပ်ကနေပြန်တက်သွားတဲ့ခီးတဲ့တင်လေရင်ဒီကနေ့ဇူလိုင်လ24ရက်နေ့မှာပြတ်ကျသွားပြီးတော့လေရင်ပေါ်ပါလာသူ18ဦးသေဆုံးသွားပါတယ်။ဒါပေမဲ့လည်းမိလောင်နေတဲ့လေရင်အပျက်စီးပုံကြားကနေလေရင်မှုကိုကယ်ဆယ်နိုင်ခဲ့တယ်လို့ကက်မန်ဒူရဲဌာနက AFP ကိုပြောပါတယ်။လေရင်မှုမျက်လုံးထိခိုက်သွားတာကြောင့်ကက်မန်ဒူကောလိပ်ဆေးရုံကိုတည်ဆောင်ပြီးတော့ကုသပေးနေပါတယ်။ကက်မန်ဒူမြို့တော်ကနေအပန်းဖြေမြို့ပုခါရာကိုသွားတဲ့ဆော်ယာလေကြောင်းပိုင်ဘုံဘော်ဒီယောCRJ 200လေရင်ဟာခီးတဲ့18ဦးနဲ့အမှုဒဏ်2ဦးလိုက်ပါလာတာပါလက်ရှိမှာတည်ဆုံသွားသူတွေကိုတထုတ်နိုင်ခဲ့ပြီးတော့အဲ့ဒီအထက်မှာရီမင်နိုင်ငံသားတူလဲပါဝင်ကြောင်းနီပေါ်ရဲဌာနကပြောပါရယ်နေ့လယ်7နာရီမှာလေရင်ဟာလေဆိပ်ကနေပြန်တက်ပြီးပြီးချင်းမကြခင်မှာပဲညာဘက်ကိုရိမ့်သွားပြီးတော့လေရင်ပြေးလိုက်ရဲ့အရှိတ်ဘက်ကိုပြတ်ကျခဲ့ကြောင်းလေကြောင်းအာဏာပိုင်တွေကပြောပါရယ်အသက်ရှင်ကျန်ခဲ့သူလေရင်မှုဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လဲဆိုပါရယ်လေရင်ပြတ်ကျပြီးတဲ့နောက်ထပ်မံပောက်ကွဲခဲ့သေးတယ်လို့လဲအနာပိုင်တွေကပြောပါတယ်ဟင်မွန်နာတောင်တန်းပေါ်ကနီပေါ်နိုင်ငံမှာအသေးစားလေရင်နဲ့ရဟတ်ရင်တွေမကြာခဏပြတ်ကျလေရှိတာကြောင့်နီပေါ်လေကြောင်းပြန်တမ်းမှုခီးစဉ်တွေဟာတိတ်ပြီးတော့ဘေးကင်းလုံခြုံစိတ်ချရတာမျိုးမရှိဘူးလို့အများကသတ်မှတ်ထားပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့ပြည်တွင်းနဲ့နိုင်ငံတကာကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးရသတင်းတပုတ်နဲ့စကြပါတယ်ရခိုင်ပြည်နယ်တန်တွဲအန်းနဲ့မောင်တော်မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုအရခတ်တော်အေကတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပါတယ်ရခိုင်ပြည်နယ်နေရာတော်တော်များများကတိုက်ပွဲတွေကြားမှာအရသာထိခိုက်သေဆုံးမှုတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစီရေးပြပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့မှာအရခတက်တော် AA တပ်ဖွဲ့တွေထိန်းချုပ်ထားပြီးနောက်ငပလီကမ်းခြေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကညနေပိုင်းမှာငပလီမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့လည်းဒေသခံတယောက်ကပြောပါတယ
်ကိုလက်ရှိပေါ့နော်အခုဒီနေ့ညနေကြားရတဲ့သတင်းအရဆိုလို့ရှိရင်တော့ဒီပေါ့စက်ကောင်ကြီးကနေပြီးတော့ရှေ့ကုတ်ယူထားတဲ့ဒီဂျိတ်တော်ရက်ွက်ပေါ့နော်ဂျိတ်တော်ရက်ွက်မှာတော့တိုက်ပွဲအပြင်းထန်ဖြစ်နေတယ်ပေါ့နော်သူကမနေ့ဒီနေ့မနေ့ဆယ်နာ17နာရီလောက်ကဆိုတော့သူကအဘဲတောင်ကြားနန်းပေါ့နော်အဘဲတောင်ကြားနန်းမှာဖြစ်တယ်အဲ့ဒါနဲ့ညနေ9နာရီ20လောက်ကျတော့ဒီညီမတို့ဂျိတ်တော်ရက်ွက်ရဲ့အဝင်ဖုံးချောင်းပေါ့နော်အဲ့ဖုံးချောင်းသားနေစပြီးတော့ဖုံးချောင်းသားနေစပြီးတော့တိုက်ပွဲဖြစ်တယ်လို့ပြောတယ်ရှင်တိုက်ပွဲကကျတော့ညီမတို့ဒီဂျိတ်တော်တက်ရွာလုံးနီးပါးနေရာအနှံ့မှာဖြစ်တယ်ပေါ့နော်ဖြစ်တယ်ဆိုတော့အခုချိန်ကြီးလည်းသူကအပြစ်ခတ်တော့မရက်သေးဘူးလို့ပြောတယ်ပြီးတော့ဒီလင်းရင်နေလည်းလုံးဝဝဲနေတော့ဆိုတော့ပြောနော်အဲ့မှာရှိတဲ့လူအများလူတွေကတော့အကုန်လုံးဘုံဝင်နေတယ်မှာပုံနေကြရတဲ့အနေအထားမှာရှိပါတယ်ရှင်ဟုတ
်တန်တွဲတိုက်ပွဲအတွင်းစစ်ကောင်စီကရေချောင်းလေချောင်းနဲ့ပြစ်ကူပေးနေပြီးတန်တွဲမြို့နယ်နဲ့ထိစပ်နေတဲ့ဂွားနဲ့ချိန်တလိမြို့နယ်တွေဘက်မှာလည်းရေချောင်းခရီးသွားလာခွင့်နဲ့ငါးဖမ်းခွင့်ကိုပိတ်ထားပြီးစီရေးပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလဲစစ်ကောင်စီတပ်ဖွဲ့တွေကိုအေအဖွဲ့ကတိုက်ခိုက်ရာကတိုက်ပွဲတွေပြင်းထန်နေတယ်လို့လဲဒေသခံတဦးကပြောပါတယ်တိုက်ပွဲတွေအတွင်းမောင်တော်မှာဒေသခံတချို့ထိခိုက်သေးဆုံးတာတွေရှိနေတယ်လို့လဲပြောပါတယ
်မောင်တော်မြို့နယ်တင်းမှာဆိုရင်တော့ကျွန်တော်မောင်တော်မြို့နယ်ဒီနခါငါ့ကိုအေကထိုးစစ်ဆင်နေတာရှိရပေါ့နော်ဆိုတော့အဲ့ဒီမှာနခါငါ့ကိုတိုက်နေတယ်လို့ဒီမြို့တွင်းမှာလေးပေါ့နော် တိုက်ပွဲပြင်းထန်နေလို့သိရတယ်ဆိုလို့ဒါကမျိုးသိမ်းတိုက်ပွဲဆင်းရဲနေတာပေါ့နော်မျိုးသိမ်းတိုက်ပွဲဆင်းရဲနေတယ်အဲ့မှာမျိုးပြင်းမှာလန်နေကြီးကြတာတွေရှိတယ်ဆိုတော့ဒေသခံတချို့ဟိုဒီလန်နေကြီးကြောင့်ဟိုဒီတည်ဆုံးတာတွေရှိတယ်လို့ဒီအာဒေသခံတချို့အသက်ခံရတာတွေရှိတယ်ပေါ့နော်မော်တော်ဖက်မှာတော့အဲ့လောက်ပဲကြားရတယ
်အမ်းမျိုးနယ်အခြေဆိုင်နောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုလည်းအေကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီအပိုင်းအတွင်းတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဒေသခံတဦးကပြောပါတယ်
ဟိုအမ်းဖက်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့ဒီဟိုနာပခတ်ကိုဟိုဝင်ရောက်တိုက်ခိုက်နေတာရှိတယ်ဆိုတော့အဲနာပခတ်ကိုဒီစစ်ကောင်စီကဒီဟိုမကြာရှုံးစေတဲ့ပေါ့နော်ဒီကာကင်းစခန်းတွေတိုးရှိပြီးတော့ကျွန်တော်တို့ဟိုတိဆောင်နေတယ်လို့ကျွန်တော်တို့ကြားသိရတယ်ပေါ့နော်ဒီအဲ့ဒါကတော့ဒီအမ်းဖက်မှာပေါ့နော်ဆိုတော့အဲ့ဒီဖက်မှာလေအမ်းမှာလေတိုက်ပွဲတွေပြင်းထန်နေတာတော်တော်လေးဟိုရှိတယ်လို့ကျွန်တော်တို့ဒေသခံတွေကကြားတယ်ပေါ့နော်
စီအေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာအရသာထိခိုက်မှုတွေလည်းမကြာခဏကြုံနေရပါတယ်ဒီကနေ့မနက်ပိုင်းကအေးထိမ့်ချုပ်ထားတဲ့ပုံနှကျွန်းမြို့နယ်ကျွဲထိုးကျေးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသာတချို့ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်ဒီမနက်မှာပဲပေါ့နော်ဒီအာရခတ်တော်အေးကထိမ့်ချုပ်ထားတဲ့ဒီပုံနှကျွန်းမြို့နယ်ကျွဲထိုးကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လို့ဒီနေ့မနေ့မှာပဲဒီအရသာတွေထိခိုက်တာရှိနေပေါ့နော်ဆိုတော့တခြားဟိုဘာပေါ့နော်ဒေကျောက်ပြင်တဲ့မှုကတော့ဟိုတော်တော်များများမျိုးနေတယ်မှာရှိနေတယ်အထူးသဖြင့်တော့လက်ရှိဟိုထိုးစစ်ဆင်နေစမျိုးနေတွေကိုအဓိကထားပြီးတော့ဒေကျောက်ဟိုတိုက်ခိုက်နေတာတွေရှိနေပေါ့နော်ဒါပေမဲ့လက်လက်ကြီးကတော့အဲ့လိုမျိုးဒီဟိုလက်လက်ကြီးဟိုလှမ်းပေးလို့ရတဲ့နေရာတွေကိုတော့စစ်ကောင်စီကဆက်တိုက်ဟိုပိနေတယ်လို့ပြောလို့ရတယ်ပေါ့နော
်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အရခတပ်တော်အေးအကြားခနလာကြော်ကြတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်၉ခုနဲ့ချင်းပြည်နယ်ကပလဝမြို့နယ်တွေကိုထိန်းချုပ်နိုင်ကြောင်းအေအဖွဲ့ကကြေညာထားပါတယ်ရခိုင်ပြည်နယ်ကစီရေးပရိပခနောက်ဆုံးအခြေအနေနဲ့ထိခိုက်ဒေဆုံးမှုတွေအတွက်စစ်ကောင်စီဘက်ကလက်တလောတစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့တိုက်ပွဲတွေကြောင်းအရသာတေကျေထိခိုက်မှုတွေတိုးလာနေတဲ့ပေါ်စိုးရိမ်ကြောင်းသတိပေးနေကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တန်တွဲမြို့ငပလီကမ်းကြီးမှာအေအာရခတပ်တော်နဲ့စစ်ကောင်စီတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြားမှာပြည်သူတွေဆင်းရဲဒုက္ခရောက်နေရတဲ့အကြောင်းတွေကိုကိုကြီးချန်တင်ပြခဲ့တာပါခုဆက်ပြီးတော့တနင်္သာရီတိုင်းဘက်ကပြည်ပခတိုက်ပွဲအခြေအနေတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်တနင်္သာရီတိုင်းမှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ဆင်ရေးနယ်မြေမှာလုံခြုံရေးအတွက်စိုးရိမ်မှုကြောင့်ဒေသခံတွေလည်းဘေးလွယကိုထွက်ပြေးနေကြပါတယ်တနင်္သာရီတိုင်းကစီးရီးတင်းမာမှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအလိမ်မာတင်ပြပေးထားပါတယ်ခင်ဗျာ
တနင်္သာရီတိုင်းလောင်းလုံမြို့နယ်မှာပြီးခဲ့တဲ့သတင်းဘက်ကစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နေပြည်ရှင်းလင်းရေးစစ်ဆင်ရေးအတွဲနေအိမ်အနည်းဆုံး၃လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ခတ်မှုတွေဖြစ်ပွားခဲ့တဲ့တနင်္လာနေ့မှာလည်းမီးရှို့မှုတွေရှိခဲ့ကြောင်းဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုဒပိတ်ကော်မတီ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါတယ
်ဒီနေ့22ရက်နေ့နေ့လယ်ဒီတိုးလာရင်ဝန်ချင်းလုံးမှာလမ်းထဲဝင်ပြီးတော့ရေဘော်ဆူနာမီအေကိုမီးရှို့လိုက်တယ်ဗျရေဘော်ဆူနာမီအေကဒီ2024ဟိုနှစ်ဆန်းပဲပေါ့ဗျအဲ့မှာစစ်ကြောင်းဝင်တွေကလည်းပဲတစ်ခါမုန်းနှောက်ရှောက်ဖွေခံရတာရှိတယ်ကျွန်တော်ကြီးစောပိုက်ကလေးကလည်းပဲတခါရှာဖွေခံရတာရှိတယ်အဲ့တော့နှစ်ချီဝင်ရောက်ရှာဖွေခံရတာမျိုးရှိတယ်ဗျအဲ့လမ်းထဲဝင်ပြီးတော့အေးတဲ့အေးတဲ့ကိုပဲသူတို့ကယူပြီးရှုပ်ရှုပ်သွားတာအဲ့နေ့လယ်မှာသူတို့ယာယီစခန်းချထားတဲ့နေရာနေပြီးတော့အင်အား20လောက်ပြင်ကိုထွက်လာတဲ့ချိန်မှာလည်းပဲကျန်တဲ့အေးတွေပါတယ်ချက်စီးတာမျိုးတွေမရှိဘူးဗျဝင်ရောက်ရှာဖွေတာမျိုးတွေလည်းမရှိဘူးအေးမီးရှုပ်ပြီးတော့သူတို့ပြန်ဝင်သွားတဲ့သူတို့ယာယီစခန်းချထားတဲ့နေရာကိုပေါ့ဗျာတက်တမဲ့သူတို့ထွက်လာပြီးတော့ရှုပ်သွားတယ်ဆိုတဲ့အခါကျတော့တရင်တိတိကျကျနဲ့သူတို့ဒီလိုလာရှုပ်သွားတယ်လို့ကျွန်တော်ကနာမည်လေဟုတ်ကဲ့
ရဲဘော်ဆူနာမီဟာဒဝဲ LGBT community ရဲ့ကိုယ်စားလှယ်အနေနဲ့ဒဝဲ debate committee မှာပါဝင်နေပြီးတော့တော်လှန်ရေးတာဝန်တွေကိုဆောင်ရွက်နေသူတဦးဖြစ်တယ်လို့လည်းပြောပါတယ်အာနာသိန်းချိန်ကစပြီးတော့အခုနှစ်ဆန်းပိုင်းအထိနေအိမ်ဝင်ရောက်ရှာဖွေခံထားရပြီးတော့အခုဒီချိန်မှာတော့အိမ်မီးရှို့ခံလိုက်ရတာလို့ပြောပါတယ်
။ဒီဝါဒီမှာရှိတဲ့ဒေသခံတွေကကြာတော့ဒီမိုးရင်းဆိုတဲ့ခါကြာတော့ဗျာဒီလဲထဲလဲပြေးလို့မရဟိုတောထဲလဲပြေးလို့မရဆိုတဲ့ခါကြာတော့လက်ချောင်းဝင်လာတယ်ဆိုလို့ရှိရင်အကုန်လုံးထွက်ပြေးရတယ်။အဲစစ်ချောင်းကအဲ့ရွာကိုကျော်သွားပြီဆိုလို့ရှိရင်ရွာထဲကိုပြန်ဝင်ရတယ်။အဲ့လိုချိန်တွေပေါ့ဗျာ။အခုကတော့စစ်ချောင်းကတော့ဒီမနေ့ပဲသူတို့ငင်းမုံကနေပြီးထွက်သွားတယ်ဒီမင်းညာကတော့သူငင်းမုံမှာဟိုစီရီစခန်းချပြီးတော့ဒီလိုရွာထဲမှာဝင်ရောက်ရှာဖွေမှုနောက်တာမျိုးကြီးဟိုလှုပ်သေးတယ်ကျွန်တော်မျိုးအောက်ခဲမှာရှိတယ်ဒေသခံဟိုရတားတီတူတွေကြာတော့ကိုယူကကိုပြန်ရောက်နေကြတာမျိုးရှိတယ်ဗျ
စကောင်စီစစ်ကြောင်းရွာထဲဝင်လာချိန်မှာဘေးလွတ်ရာစီထွက်ပြေးတိမ်းဆောင်ရင်အိမ်ပြန်လိုက်သူတွေရှိသလိုတချို့ကတော့ယာယီစစ်ဆောင်ရင်အခုအချိန်ထိနေအိမ်မပြန်နိုင်ကြသေးပါဘူး တနင်္သာရီမြို့နယ်တဲကိုစစ်ဆောင်တွေထပ်တိုးရောက်လာတယ်လို့စစ်ဆောင်ကူညီသူတူကပြောပါတယ်။ကျောစုမြို့နယ်ပြီးတော့တနင်္သာရီမြို့နယ်ခြားတီတော်ဒါသက္ကဆနေပြီးတော့စစ်ကြောင်းထုံးနေတဲ့ဟာတွေတော့ရှိတယ်ခင်ဗျာ။ပြန်လည်တိုက်ပွဲဖြစ်တဲ့ဟာတွေလည်းရှိတယ်ခင်ဗျာ။ထပ်တူပြီးရောက်တဲ့ဟာတွေတော့ရှိတယ်ခင်ဗျာ။အဲဒါလက်ရှိတော့တနင်္သာရီမြို့နယ်ထဲဟိုဒါထပ်ပြီးတော့စစ်ဆောင်တွေလည ဲ့မီးရှို့ဖျက်ဆီးမှုကြောင့်အရက်သားနေအိမ်ပေါင်း9,500ကျော်ဖျက်ဆီးဆုံးရှုံးခဲ့တယ်လို့ Data for Myanmar ရဲ့အစီအခံစာမှာဖော်ပြထားပါတယ်။အခုနှစ်ဇွန်လထဲမှာမန္တလေးစကိုင်းတင်းသာရီချင်းတဲ့မကွေးတိုင်းအတွင်းကအရက်သားနေအိမ်1,109လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။တင်းသာရီတိုင်းအတွင်းထိခိုက်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီကလည်းစစ်စစ်ရေးနဲ့ပတ်သက်လို့လက်တလောတည်ထုတ်ပြန်တာမတွေ့ရသေးပါဘူးရှင်
။တနင်္သာရီဘက်ကတိုက်ပွဲတွေအကြောင်းအလိမ်မာပြောပြပေးကြတော့ပါ။သောတာရှင်တွေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းလို့ဆိုရင် view ရဲ့ email လိပ်စာ bomis@viewnews.com ကိုပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲစာရေးသားဆက်သွယ်နိုင်ကြပါတယ်။ view American တန်ရဲ့ရုပ်တံနဲ့ video ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေ၊စောင်းမားတွေ၊သတင်းသုံးသပ်ချက်တွေ၊တွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့အပြင် Telegram ကတဆင့်လဲဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာ။ခုဆက်ပြီးတော့ KNU ဒုက္ခရဟောင်းပရိုနော်စီဖိုရာစိန်ကွယ်လွန်သွားတဲ့အကြောင်းတင်ပြပေးပါမယ်။ကရင်မျိုးသားအစည်းအရုံး KNU ဒုက္ခရဟောင်းပရိုနော်စီဖိုရာစိန်ဟာဒီကနေ့မှပဲထိုင်းနိုင်ငံမှာကွယ်လွန်သွားပါတယ်။ကရင်အမျိုးသမီးအစည်းအရုံးရဲ့အထွေထွေအတွင်းမှုဟောင်းလည်းဖြစ်တဲ့နော်စီဖိုရာစိန်ဟာအချိန်အတော်ကြာနာမကျန်းဖြစ်နေခဲ့တာကြောင့်ထိုင်းနိုင်ငံမှာစေကူတာမှုခံယူနေရင်းနဲ့ကွယ်လွန်ခဲ့တာပါ။အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးရဲ့ဒုဥက္ကဋ္ဌဟောင်းကရင်မျိုးသမီးအစည်းအရုံးရဲ့အထွေထွေအတွင်းမှုချုပ်ဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့ကနေအိမ်မှာတရင်ကျင်းစာနဲ့ကွယ်လွန်သွားခဲ့တာပါ။သူမဟာ2023ခုနှစ်ကစပြီးကျင်းစာယောဂဖြစ်တာကိုစတင်သိရှိခဲ့ရပြီးတဲ့နောက်တစ်နှစ်ခွဲကျော်အတွင်းမှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့ကရင်သတင်းဌာနရဲ့ဒါရိုက်တာနဲ့အက်ဒီတာချုပ်နန်းဖောကေကအခုလိုပြောပါတယ်
။မနေ့က2023ခုနှစ်ပိုင်းလောက်မှာအဲ့ဒါလေလေလေအချိန်ရထူးခြားနေတော့ဒီကတော့ဆစ်လိုက်တာပေါ့နော်ဒီကစီရတိုက်တင်းတယ်ဒီကတော့ဆစ်လိုက်ရခါကျတော့အဲ့မှာမှဒီကျန်စာဖြစ်မှပြီးသွားပြီးတော့အဲ့မှာအဆင်ပြေဖြစ်နေပေါ့နော်အဲ့လိုဖြစ်နေတယ်ဖြစ်တော့အဲ့ဒီဟိုကြီးတင်းပြီးတော့အဲ့လိုမျိုးစူးစမ်းမှုခံကြဖြစ်တယ်ပေါ့အမိုင်ဒီကစားကျတော့ပြောမှဆိုတော့အခုပြေလို့နေချိန်ကြီးရတော့ဆက်မကတစ်နှစ်ခွဲဒီကျော်တော့စူးစမ်းလိုက်ရတာပေါ့နော်
ပရိုနော်စီဖိုရာစိန်ဟာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဦးစီးချုပ်ဟောင်းနဲ့ကရင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောတမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ဦးနဲ့၄ဦးမြောက်ဖြစ်ပါတယ်။ပရိုနော်စီဖိုရာစိန်ဟာပညာရေးအမျိုးသမီးနဲ့ကလေးငယ်စတဲ့လုပ်ငန်းတွေအပြင်ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိပ်တန်းကောင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဖြစ်တယ်လို့လည်းပြောပါဗျာ။ရည
်စံကနာကျောင်းဆရာမဘောဝါကလည်းတခါအမျိုးသမီးနဲ့အမျိုးသမီးအရေးအရာကိုဥဆောင်ပြီးလုပ်ခဲ့တဲ့ဟိုအမျိုးသမီးဆောင်ဆောင်ဖြစ်ခဲ့တယ်။ပြီးရင်လည်းဒီမှာနိုင်ငံအမျိုးသမီးဖွဲ့ချုပ်ဒီမှာနိုင်ငံဒီမှာဆိုလို့ရှိရင်တစ်ဖက်ပြီးတော့တည်ထောင်တော့လည်းပါဝင်ခဲ့တယ်လို့ WFP ရဲ့စပါကတိအဖွဲ့ဝင်တွေမှလည်းဖြစ်ခဲ့ရပါတော့။ဆိုတော့ဆက်ဆက်ထဲမှာပဲသူကဖြစ်လူမှလည်း2000ခုနှစ်ကလေးကဒီ3ချိန်မြောက်ဖြစ်လူမူလာဆံမှသူအတွေ့အကြုံတွေနဲ့ရေးပောက်ခံရတယ်ဆက်တန်းတူတော့နော်2008ခုပေါ့ဆိုတော့2008ခုသူရေးသားဆန်ရတယ်ဆိုတော့အဲ့2008မှာကျင်းပတဲ့ဒီ KNU ရဲ့24ဆင်းမြောက်ညီလာခံပေါ့နော်အဲ့မှာကျတော့အော်ဒီတော့စီဘူရာဆင်ဟောဒါ KNU ရဲ့အထွေထွေပြည်မှုတုံးနေတဲ့ရေးသားဆင်းမြောက်ကြတယ်ပေါ့
ဖတိုနော်စီဖိုရာဆင်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီးသူမရဲ့ဇာပနာကိုလာမဲ့စနေနေ့ဇူလိုင်လ29ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့မှာပဲကျင်းပမယ်လို့သိရပါတယ်ရှင်။
KNU ဒုဥက္ကဋ္ဌဟောင်းပထူနော်စီဖိုးရဆင်ကွယ်လွန်သွားတဲ့အကြောင်းမအေးမှပြောပြပေးကြတာပါ VOA ရဲ့မြန်မာသားတန်လွင့်စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လူလူမှုဆွေဂျိုးတန်လိုင်းအပြင် Facebook YouTube နဲ့ VOA Internet ဆာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာမြန်မာသတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ American ဆိုင်ရာသတင်းဆောင်ပါတပုတ်ကိုဆက်ပြီးတော့တင်ပြပေးကြပါတယ် American သမ္မတဟောင်းဒေါ်နယ်ထရန့်ကိုတနက်နေ့ပြစ်ခတ်လုကြံဖို့ကြိုးစားတဲ့ဖြစ်ရဟာတနက်ကင်အကြမ်းဖက်မှုအပေါ်မှာတုံ့ပြန်မှုနှိုးဆော်ချက်ဖြစ်တဲ့လို့ American ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာ Vivek Modi ကပြောလိုက်ပါတယ်သူဟာ American မှာတနက်ပြစ်ခတ်အကြမ်းဖက်မှုတွေဟာပြည်သူ့ကျန်းမာရေးပြဿနာအကျပ်တဲဖြစ်နေပြီလို့လက်တလောကြေညာထားတဲ့သူပါအဲဒီမဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုတဲ့အပေါ်သဘောမတူတာတွေရှိနေတဲ့အကြောင်း Veronica Bladius Iglesias သတင်းပေးဖို့ထားတာကိုကိုငင်းချမ်းပြောပြပေးပါလိမ့်မယ်ခင်ဗျာ
ဇူလိုင်23ရက်နေ့က American သမ္မတဟောင်း Donald Trump ကိုပြစ်ခတ်မှုအပေါ် American ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ် Dr. Vivek Mathi အနေနဲ့ထိတ်လန့်မိတယ်လို့ AP သတင်းဌာနကိုပြောပါတယ
် We lose nearly 50,000
တနည်းကိုလူသက် 5,000 လောက်တနက်ကြောင့်သေဆုံးနေရပါတယ်ဒီကိစ္စကိုကွဲပြားစီတဲ့နိုင်ငံရေးကိစ္စလို့မြင်မဲ့အစားကျွန်တော်တို့အားလုံးကိုထိခိုက်နေတဲ့ပြည်သူ့ကျန်းမာရေးကိစ္စအဖြစ်ပြောင်းမြင်ဖို့ကျွန်တော်မျှော်လင့်ပါတယ
်ပြီးခဲ့တဲ့လကပဲတနက်ကင်အကြမ်းဖက်မှုအပေါ်ပထမဦးဆုံးအကြိမ်ဖြစ်မာတီရဲ့ရုံးကနေအကြံပေးချက်ထုတ်ပြန်ခဲ့ပါတယ်အမေရိကန်54ရာခိုင်နှုန်းဟာတနက်ကင်အကြမ်းဖက်မှုကိုကိုယ်တိုင်သုံးမဟုတ်မိသားစုတွေကတဆင့်ခံစားမှုတယ်လို့သူကထောက်ပြပါတယ်ဒါကြောင့်ပြည်သူ့ကျန်းမာရေးပြဿနာဖြစ်လာနေတဲ့ကိစ္စကိုဖြေရှင်းဖို့သူကအကြံပြုပါတယ
် This includes implementing
ဒီထဲမှာပါဝင်တာတွေကရရွာတွင်ချက်ဖက်မှုဒါစီအစီအစဉ်တွေနဲ့လက်နက်အန္တရာယ်ချော့ချရေးမာဗျူဟာကိစ္စရပ်တွေပါဝင်ပါတယ်တနက်နေ့ချမ်းဖက်ခံရသူတွေအန္တရာယ်ရှိသူတွေအတွက်လည်းစိတ်ချမ်းသာရေးဆောင်ရှားမှုပို့တိုးရအောင်လှုပ်ဆောင်ရပါလိမ့်မယ
်ဒါဟာဥပဒေလိုက်နာတဲ့တနက်ကင်ဆောင်သူတွေအပေါ်ဘိုင်ဒန်အစိုးရရဲ့စစ်စင်ရေးဆင်နွှဲတဲ့နောက်ဆက်တွဲလှုပ်ရက်ပဲဖြစ်တယ်လို့တနက်ကင်ဆောင်မှုကိုအားပေးတဲ့အမေရိကန်အမျိုးသားရိုင်ဖယ်အသင်းကVOA ကိုဖြည့်ကြားချက်ထဲမှာဖော်ပြပါရယ် Conservative သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Heritage Foundation ကသုတေသည် Amy Swera ကလည်းအလားတူမြင်ပါရယ်
Progressive liberal policies
တိုးတက်တဲ့ liberal မူဝါဒတွေကအများပြည်သူကိုကာကွယ်မပေးနိုင်ပါဘူးရှိပြီးသားဥပဒေတွေကိုလည်းထိရောက်အောင်မလုပ်နိုင်ပါဘူးအကြမ်းဖက်ရာဇဝတ်မှုတွေအများစုအတွက်တာဝန်ရှိတဲ့လူဦးရေအနည်းငယ်လောက်ကိုပုံမှန်ဆွဲထုတ်ပြီးတော့ပြနေတာပါသူတို့ကိုထောင်ထဲထည့်မဲ့အစားဆွဲထုတ်ပြနေတာပါ
ထရမ့်အသက်ကိုတနက်နဲ့လှုပ်ကြံမှုကြိုးစားတာကြောင့်တနက်ကင်ဆောင်မှုအပေါ်သူတို့ရဲ့အမြင်တွေပြောင်းသွားသလားဆိုတာကိုအမေရိကန်မဲဆန္ဒရှင်တွေကမေးကြည့်ပါတယ်အန်ဒရီယာဂွန်ဇာလက်စ်ကတနက်ပိုင်ရှင်တူပ
ါ I think if you
တနက်ကိုဘလို့ဘေးကင်းကင်းနဲ့ကင်ရမလဲဆိုတာသိရင်တလက်လောက်တော့ကင်တင်ပါတယ်အခုအခြေအနေမျိုးနဲ့ဆိုရင်လူတွေတော်တော်များများကလက်နက်ကင်ထားပြီးကိုယ်အိမ်ကိုကာကွယ်တင်ပါ
တယ် There's too much violence in America.
American မှာအကြမ်းဖက်မှုတွေတိတ်များနေပြီးတော့တနက်ထိန်းချုပ်ရေးကိုပို့ပြီးတော့တည်ချလုပ်တင်ပါရယ်ဘယ်သူမှထိခိုက်တာမျိုးမမြင်ချင်ပါဘူ
းတနိုင်ငံလုံးဆိုင်ရာမူဝါဒတွေချမှတ်ဖို့ခက်ခဲနေချိန်မှာ2022ခုနှစ်အတွင်းတနက်နဲ့ကိုယ့်ဘာသာကိုတတ်သိတာအများဆုံးဖြစ်ခဲ့တာကြောင့်အောက်ခြေလူလူအစင်မှာတနက်နဲ့ပတ်သက်ပြီးသိဆုံးမှုတွေကိုကာကွယ်ဖို့လှုံ့ဆော်နိုင်တာတွေရှိတယ်လို့ Hamline တက္ကသိုလ်ကJulian Peterson လို့သုတေသနပညာရှင်တွေကထောက်ပြပါဗျ
။ Teaching ourselves suicide prevention skills.
Tomorrow ကိုဘာသာကိုတက်သေးတာမျိုးကာကွယ်ဖို့သင်ကြားရပါမယ်။လူတွေနဲ့စကားပြောတာမကြောက်ဘူးနဲ့ဂယူးဆိုင်စောက်ရှောက်ဖို့လိုအပ်တယ်ဆိုရင်စနစ်တစ်ခုဖန်တီးထားဖို့ပါ။လူတွေအနေနဲ့လွယ်လွယ်ကူကူဆက်သွယ်နိုင်ပြီးကြားဝင်ကာကွယ်မဲ့အစီအစဉ်တွေဖန်တီးထားဖို့ပါ
။ကျောင်းတွေအလုပ်တွေဖျားကျောင်းတွေလူမှုအတိုင်းဝိုင်းတွေအနေနဲ့ဒီလှုပ်ဆောင်ချက်တွေမှာအကုန်ပါဝင်နိုင်တယ်လို့လဲပီတာဆန်ကထောက်ပြပါရယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးကြတော့ပါဒီကနေ့ညအတွက်သတင်းပိပုချက်တွေကတော့ဒီလောက်ပါပဲသောတာရှင်တွေကို view ကထုတ်လွှင့်မဲ့အစီအစဉ်တစ်ခုကြောင်းကိုကြိုတင်တင်ပြခြင်းပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အခုကြံရှိတဲ့သူ့သမ္မတတတန်းအတွင်းမှာအမေရိကန်ပြည်သူတွေအတွက်ဘာတွေဆောင်ရွက်မယ်ဆိုတာနဲ့ရှေ့ဆက်မဲ့ကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စု Washington DC စံတော်ချိန်ည8နာရီမြန်မာစံတော်ချိန်ကြာသပတေးနေ့မနက်6နာရီခွဲအချိန်မှာသမရအင်ပြူတော်ကနေအမေရိကန်ပြည်သူတွေကိုတိုက်ရိုက်မင်ကုံပြောကြားဖို့ရှိနေပါတယ်။ VOA မြန်မာပိုင်း website အပြင် VOA မြန်မာပိုင်း Facebook YouTube စတဲ့လူမှုမီဒီယာတွေမှာတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်လို့စောင့်မျှော်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့ဗိုလ်တပ္ပူးညမှာတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလေးစာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2024ခုနှစ်ဇူလိုင်လ24ရက် VOA မြန်မာဘာသာညဘက်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမိနစ်30မှာတော့ဘရူးညပိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်နဲ့စကြပါမယ်ဒီတစ်ပတ်တော့အမေရိကန်ရွေးကောက်ပွဲအကြောင်းကြားကြရမှာပါ2024သမ္မတရွေးကောက်ပွဲကသမ္မတဘိုင်ဒန်နှုတ်ထွက်တယ်လို့ကြေညာလိုက်တဲ့အချိန်တည်းမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ဒုတိယသမ္မတကမ်လာဟဲရစ်ကိုထောက်ခံတယ်လို့လည်းပြောခဲ့ပါတယ်ဒုသမ္မတဟဲရစ်အနေနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်တဲ့အလားအလာဘယ်လိုရှိပါသလဲတကယ်လို့ဖြစ်လာခဲ့ရင်သူ့အနေနဲ့ရီပပ်လီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကိုအနိုင်ရကြည်ဘယ်လောက်ရှိပါသလဲဒီဘက်အီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်ဇန်နာကိုမတ်မြသဇင်အောင်ကမေးမြန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်သမ္မတဘိုင်ဒန်ကဒီဒုတိယသမ္မတသက်တမ်းကိုနှုတ်ထွက်လိုက်တယ်လို့ကြေညာပါတယ်ပြီးခဲ့တဲ့ဘက်ကပဲဒီသမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစ조사ရဖြစ်ရလဲအမေရိကန်မှာရှိခဲ့ပါတယ်ဒီတော့ဒီအမေရိကအခြေအနေကဘယ်လိုပြောကြပါမလဲ
ဟုတ်ကဲ့အမေရိကမှာတဲ့အရေးကြီးတဲ့သတင်းတွေကတခုပြီးတစ်ခုတက်နေတယ်အဲ့ဒါနဲ့တက်တဲ့ဆိုင်ပဲပထမဆုံးပြောချင်တာကကျွန်တော်မြန်မာနိုင်ငံအတွက်လည်းအရေးကြီးတဲ့သတင်းတက်လာတယ်ကျွန်တော်ကပြောချင်တယ်ပထမတစ်ခါလဲပြောခဲ့တယ်ထရမ့်လုတ်ကြံခံရဖို့စနပ်ပစ်ခံရတော့ခေါင်းစဉ်ပြောက်ပြီးချက်ချင်းပြောခဲ့ရတယ်အခုလည်းပဲမြန်မာနိုင်ငံမှာအကြောင်းကိုပြောမယ်လို့လုပ်နေတော့မှဘူးသမ္မတဘိုင်ဒန်ကနှုတ်ရွေးကောက်မခံတော့ဘူးလို့ပြောလာတယ်တကယ်တော့ဒီနေ့မနေ့တနင်္လာနေ့မနေ့မှာပဲကျွန်တော်ပဲမနေ့ပေါ့လေမြန်မာနိုင်ငံမှာလည်းပုံချုပ်မကြီးမြောင်းနိုင်ငံကသူ့ကိုသူယာယီသမ္မတဆိုပြီးကြေညာတယ်ဆိုတာကြတော့အဲ့ဒါကိုနောက်တစ်ပတ်မှလုတ်တာပေါ့လေအခုအမေရိကန်နိုင်ငံကိုဆက်လက်ဆွေးနွေးရပါဆိုဆိုတော့အမေရိကန်မှာအရေးကြီးဖြစ်ခဲ့တဲ့ဒီသတင်းတစ်ခုကိုရှင်းကြည့်မယ်ဆိုရင်သမ္မတဘိုင်ဒန်ရေကောက်မခံတော့ဘူးဆိုရကြတာတိတ်အားသင့်စရာတော့မဟုတ်ဘူးမျောလင့်ထားပြီးတဲ့ရင်သူဟာသမ္မတထရမ့်နဲ့စကားစစ်ထိုးပွဲလုပ်တဲ့ကလေးကသူ့ရဲ့ performance ပေါ့လေသူ့ရဲ့အိမ်မှာစွမ်းဆောင်ရတော်လေးညံ့ဖြစ်နေရုပ်တရက်မတုံ့ပြန်နိုင်ဘူးသူပြောချင်တဲ့စကားတွေသူဝေဝနေရဲ့ပါညာနဲ့လူတွေကသူ့အများကြီးဝေဖန်လာကြတယ်ကျွန်တော်အသက်ကြီးပြီးတိတ်အုံနောက်တည်းကလည်းတိတ်မထက်မြက်တော့တဲ့အတွက်ကြောင့်မပြိုင်သင့်တော့ဘူးနှုတ်ထွက်ဆိုတဲ့ဝေဖန်မှုကအဲ့ဒီကလေးဆက်ထွက်လာတယ်နောက်ပြီးတော့အဲ့မတိုင်ခင်မှာပဲသူကမှားသေးမှလားပါတယ်အာနေတိုထိပ်သီးမှာမှားဘူးမှားနေတာဒီကလေးအဲ့မှာ
ယူကရိန်း
သမ္မတကိုမစ္စတာပရက်ဇီဒန့်ဘူပူတင်ဆိုပြီးတော့မှားပြီးပြောလိုက်တာလူတွေသိရင်ညာဖြစ်တယ်တခြားလည်းမှားသေးတဲ့ထရမ့်နဲ့ကင်မလာဟဲရစ်တို့မှားပြောတာလည်းရှိရဆိုတော့အဲ့ဒီဟာတွေကြောင့်အဲ့ဒီဖန်မှာအရေးကြီးဆုံးကနောက်ဆုံးကသူကဒီCovid ရောဖြစ်လိုက်သေးတယ်ဆိုတော့သူခဏလည်းပဲတော်ကိုထူထားသွားတဲ့အချိန်မှာနှုတ်ထွက်ဖို့လူတွေတိုက်တွန်းမှုတွေဖြစ်ရတဲ့သိပ်များလာတယ်။သူဆုံးဖြတ်ပြီးတာကိုတော့မှ10မိနစ်လိုမှပဲသူရဲ့လက်ထောက်တခုသူပြောပြသွားတယ်။တင်းငွေနေရသူကျင်ညာရကြဖြစ်တယ်။ဆိုတော့မျောလင့်ထားတဲ့သတင်းတော့ဖြစ်တယ်ဒါပေမဲ့ခရိုင်ခတ်မှုအများကြီးကျင်နေတဲ့သတင်းဖြစ်တယ်။ Donald Trump ကိစ္စကြတော့မျောလင့်ထားပဲနဲ့ရုပ်ပြက်ဖြစ်လိုက်တဲ့သတင်းဆိုတော့တစ်ကမ္ဘာလုံးကထိတ်လန့်သွားတဲ့ကိစ္စဖြစ်တယ်ဆိုတော့သတင်းတခုကတော့နည်းနည်းကွာပါတယ်။ဒါပေမဲ့ခရရခတ်မှုကတော့သမ္မတဂျိုးဘိုက်ဒန်မပြိုင်တော့ဘူးဆိုတဲ့သတင်းကြေကပူပြီးကြီးမားတယ်လို့ပြောမှဖြစ်ပါတယ
်ဒီလိုရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးဆိုပြီးတော့နှုတ်ထွက်လိုက်တာဒီနိုင်ငံရေးအခြေအနေကိုဘယ်လိုရိုက်ခတ်နိုင်လဲ
သမ္မတဆုံးတစ်ခုကသူကနှုတ်ထွက်တဲ့အခါမှာသူကဘသူ့ကိုထောက်ခံသွားတယ်ဆိုတော့သူရဲ့လက်ထောက်သမ္မတဒုသမ္မတဖြစ်တဲ့ကင်မလာဟဲရစ်ကို endorse လုပ်သွားတယ်သူဟာအကောင်းဆုံးပါတနာဖြစ်တဲ့သူနဲ့တွဲပြီးလုပ်ခဲ့တဲ့စစ်တပ်မှာသူဟာသူမြန်မာဝင်ရောက်ရှင်ပြိုင်ဖို့အသင်းတော်ဆုံးလူဖြစ်တယ်ဆိုတော့ထောက်ခံသွားတယ်။ဒါပေမဲ့အဲ့လိုထောက်ခံသွားမှုဟာမလုံလောက်သေးဘူး။ Democratic Party ရဲ့ National Congress DNC ကနေပြီးတော့တည်ဝင်စုကိုလိုအပ်ရမယ်။ရွေးချယ်ရဖို့လိုအပ်တယ်၊ရွေးချယ်ဖို့တင်မြှောက်ဖို့လိုတယ်။ဒါပေမဲ့အချိန်ကားတဲ့စိတ်မကြံဘူး။တချို့ကပြောရတယ်အဲ့လိုသမ္မတကြီး Biden ကဒီလိုနှုတ်ထွက်ခြင်းနဲ့အချိန်စောပြီးတော့ထုတ်ခဲ့ရင်ပူပြီးတော့ပြင်ဆင်ခြင်းရတာပေါ့ခုအနီးကပ်ပြီးတော့သူ့ကိုဆက်လက်ထောက်ခံကြမလားတခြားဘသူပြိုင်ပွဲတွေရှိလာမလဲဘာညာဆိုပြီးတော့သူကဒါအပြောအဆိုတွေကသိပ်ပြီးတော့ရှိလာတော့တော်လေးရောခင်းနေဒါမှမဟုတ် Democratic Congress National Congress ရဲ့ဥက္ကဋ္ဌကတော့ပြောတယ်သူကသိပ်ပြီးတော့စနစ်တကျ transparent ဖြစ်ပြီးတော့ orderly process အတိုင်းလုပ်သွားမယ်ဆိုပြီးတော့သူတို့ Trump go to get to Nebbio and I unite my account who's the Diago Pion, you may as well do a pure receiver, but you said one less. This is not a conversation about the
Guinea Ma, the chap, the insignia, or Sheila Nainavala.
Sheila Nainelo, you said that one lady to her. She on Sheila and Majidia Mabion and Dibu Boy.
Erodillo, good, the Mara Biden, Nebbio, you got where no tremessory a poma, did the Mara Hong, Obama, Le, did some Pietcheco do. Lisa Barre, Chichu Barre, Subio Pio Barre. The Metu ni Nea Jaro, Dutamara Kamala Harris Cody, Democrat, the Mara Long Piet, Matalkan at the Paw Pinney by it, half the Paw Valley.
Hello, Lugin, you did Joja Ragara. Uama Kamala Harris go, but is the Mara Long Pim, Matalkan has, so yet abuse me. Michelle Obama dressed a good to my silver and had arm of Pin, I would him at it. Semula Obama ni makaba, ini sulam mertaukan dulu Nancy Pelosi lewe, Demokrat juga teh dede je kalau mana pihak sulam mertaukan bu. Semula Biden uci juga nukat awu tu zure, tapi melewe di Kamala Harris ko bawa teh mertaukan ram si bu, lalu zawe tinjara ini Demokrat kalau mana dia lewe cuma mertaukan dia bu. So era u Republican mereka turun ada di. Kamala Harris goes through the room, how can you have to get up the Joe Biden, Doctor Halavet, Susan, that I deal with you when we PR below to the Chip by that shit or Matur Republican at 2 hours. Damn it, the two are blue, three less, or Dilo Hara Kamala Harris, whom how can have a Bem Live, Mamaganga, Pipola Mess, or I was losing that chinching, you know, some region that shit there, Umatamra, Obama, so in the town of Serunga, the Donald Trump ne Biden ne jangge jang wa tu ai congress di party congress ma tang ma chu tin mi lo thauk khan ne khe jin mi si bu lo pyo ja wa le so lo a le be saung chi sia paw le so ai lo ma thauk khan nai le be tu ku set pi lo ma thauk khan bu tu nai pyan bae ko tu lo sin sa nai ja le lo pyo lo ma ya ba bu twi me ta cha pyan bae de ga lo party tin ma si kaung si la nai de lo le twet tet lu lo si ba de
a de ge lo du tamara kamala harris ta di democratic Party at the Miracle Long, Pilame, so ye. A good Hobeka Republican at the Mara Long, the Mara Hound, Donald Trump, Gudwa. Why, yeah, the Paya, Shinde Nigel Shivam.
Okay, I had to get busy never. Donald Trump got a 2 year. The Bane, while we're up your jam room, was got a CB that soon would I do set your look my way. Have you met? Kamala Harris kalau ber dua tu mula lula ke dua, tadi jualan makwala buat tempat ni dua tu mula ber surat sebab jeng wajeng arah tadi makwala nak Kamala Harris kalau ber netang lawak lega di tu ada nangan ye elected post ni boleh, dah dia dia sini jauh jauh tu macam China ni, kian sini pilih nak pina sini jauh pina jadi kange arah netang ni. นิสละเวซาบิโลทเนี่ยไอ้โลเชลาเรนับไปโลดอกกูเซ็ตเชลาซาติเพียงไอ้กิจการมาตัวจนยังไงนะสุเอออาซาเจกัสสุว่าอุบลีธรรมะพิเศษเหตุสุว่าโปรซิคิวเตอร์ดัตอุบลีเชนีพิเศษบอลเลยโปรซิคิวเตอร์สุว่าสุยาเชนีพิเศษสุยชาสุยชาความว่าดาพิสับิโลสุรตั้งใจจะทำให้โดนเนี่ยทำงานเลยเว้ยตุ้บิมุรุยยา แต่ปีมุทิงจ้าสิงขันธ์อะไรดูเพื่อดูเราแต่ยังงั้นก็ยังเดบิวต์เราพัลลัทอะไรอาเพื่อเดบอลเลยอะไรสุดท้ายที่เก่าหน้าเว้ยแต่ที่ขันธ์พี่เนี่ยสุดขันธ์ก็อะไรดูเนี่ยสุดท้ายสิ่งเนี่ยพี่เนี่ยเจ้าอะไรสุดท้ายที่เก่าเมื่อเปิดพี่ไปสุดท้ายที่สภาพผู้บริโภคเนี่ยสุดท้ายที่เจ้าตัวพี่ลุ่มยาวาวูที่เคมลาเฮลส์เบกาเลเวสุมาอาตาเจดีมจ่ายสิบาทเลยตัวเลเวสุปาร์ตี้ทริงอ่ะ ตัวชัวร์ฮะตัววิบันเจตุกาบาสิเดเลสโรปารีวิ่งอ่ะเลยอ่ะเป็นยิงยิงเนี่ยดูเรียตัวฮะที่เนซักที่ซาเลตินเมริกาต่างวันก็ดูเรียวินาเรกิจันเนี่ยพัฒนาไปถึงพี่ว่าพี่บูดีเอาพี่บีซีมาลุกฟุตสุดยอดนะเลยอ่ะยิงยิงเนี่ยดูเรียพี่เลยแต่เมื่อเลวายยิงยิงเนี่ยดูเรียอะไรเว้ยตัวฮะคุณมาพี่เกิดเมื่อคุณมาดงคัม Do not come, Solan, the way to Joggers, had a hardy house, Sandy Vipion, as we go. A lower, you size CL, Ria, Elu, with Angianes. That Lure, the bar, or Lure to Timmy with Anjama Poly, Elu, with an Kayampu, your Silawar, Sinai Barabole, Lala. At
the Mara by the end, you go, Boemo, we know, no turn like that, the Pemma, Donald Trump to Beku Pobido Ata to Anila, Donald Trump to Pobido Abi Taukam Pumiala Naila.
Miss and I see Jabara Elupsila Melutinum Timau. Dame Donald Trump Ruya Party Dema when I got Silon in your beat up Pupsine throughout the Gago in your Donald Trump, Picabin or Pumon in your life, the Wopsida, throughout Nikki Hill, the Yoba throat, the group, then both challenge to Kerr, Rugale, Konozu, Pumovio Tokan Yarisro. Republican Begaro, Nimu Pubitan, change Pinia. So, Democrat Batmara, Bazu, the Maralam Chit, the Amles, Suradama, who changed him through, the Dada Malunga, Yazi Musro, then a Puyo Pia Pinia, they were a chaotic Pinia. A Mizia Gusia, Camera Harris, Ha, the Mara Pissin by Simpson Mepogurema, but Mazo Musmila Pied and Outhadua, Indiana, Jamaica, Mivaria, Paupola, Black Musmila Pied, Strak Isabe Pepare. Dickies and Bazabiro, black community at Tokamugu, Nayanine, Napiro, Congressional Black Caucus are here, the Lume and Matti Subantara. I put a Luma Tokam with that here. Now, that being the Bill Clinton and Hillary Clinton, those demon on Alep, you are talking to her. Now, the truth in Nayaro, amuse me, Pinagin, black Pinagin, the Apsia and Ninepoli, so we have running made to Korea. ကျန်ဘောပြန်ဘက်ဖြစ်တဲ့သူရသမရလောင်းကိုလူဖြူတဲ့ကတယောက်ဟိုအမျိုးသားတယောက်ကိုရွေးစင်တယ်လို့ပြောကြတယ်အဲဒီဆိုသူတို့ဇင်းသတင်းတွေကြည့်လိုက်မယ်ဆိုရင်ဖြစ်နိုင်တဲ့အလားအလာရှိလို့အများကြီးပဲဖော်ပြထားတွေ့ရပါတယ်အဲဒီထဲမှာအဖြစ်နိုင်ဆုံးလူကတော့ပင်ဆယ်ဗေးနီးယားပြည်နယ်ရဲ့ဂဗနာဖြစ်တဲ့ဒီဂျော့ဂျ်စပီရိုပဲဖြစ်ပါတယ်ဆိုတော့ဘယ်လိုဖြစ်လာမလဲသူသာပေါင်းလ ကိုရွေးကောက်ခံပြည်သူတွေကရွေးကောက်မဲ့မဲ့ဆန္ဒရှင်ပြည်သူတွေကတကယ်ပဲပုံအောင်ပြီးထောက်ခံကြမလားဆိုတော့ပြောရမှာစိတ်ဆောပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမပြတ်မစားဖြစ်နေသေးတဲ့လူတွေကလည်းပဲမဲ့ပြတဲ့အခါမှာ last minute နောက်ဆုံးအချိန်မှာကောက်ပြီးတော့ပေးပလိုက်တာကြိုတင်ပြီးတော့ပိုးတွေထဲမှာတွက်ထားတာခံမှန်းချက်တွေထဲမှာတွက်ထားတာတလွဲဖြစ်သွားတာလည်းရှိတယ်ဆိုတော့အဲ့ဒါတော့ဘယ်လိုဖြစ်လာမလဲဆိုတော့သူတွက်လို့မရပါဘူး။ဒါပေမဲ့ဒီမိုကရက်ဘက်ကလည်းသူတို့အကောင်းဆုံးကြိုးစားလိမ့်မယ်လို့ထင်ပါတယ်။ဆိုတော့အဓိကသူတို့ရှင်ရမှာမူအဖြစ်ရှင်ရမယ်။ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာဘယ်လိုဖြစ်လာမလဲဆိုတာသူတို့တွက်မယ်။ကင်မရာဟဲရစ်တက်မှာလည်းပဲတန်ငကြရွာရဘယ်လိုဖြစ်လာနိုင်မလဲဆိုတာတွက်ကြတယ်။တချို့ကတော့သိအပြောင်းလဲရှိနိုင်မှာမဟုတ်ဘူး။ဘိုင်ဒန်လိုပဲဆက်သွားမယ်လို့တွက်နေကြတာရှိပါတယ်။ယူကရိန်းတို့ဘာလို့ကလည်းပဲဒီတိုင်းပဲဆက်သွားမယ်ဆိုပြီးတော့သူတို့မျှော်လင့်ထားကြတာရှိပါတယ်
။ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ပါတယ်
လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသူဝင်မပြိုင်တော့ဘူးလို့ကြေညာပြီးနောက်ပိုင်းသူသမ္မတကမ်လာဟဲရစ်သမ္မတလောင်းဖြစ်လာနိုင်မယ့်အလားအလာဟာအမေရိကန်နိုင်ငံရေးပေါ်မှာဘလောက်အကျိုးတက်ရောက်နိုင်မလဲဆိုတော့အမေရိကန်နိုင်ငံရေးအလားအလာတွေအကြောင်းဥကြော်ဆန်သားနဲ့မမများသဇင်အောင်တို့ဆွေးနွေးခဲ့ကြတာပါအခုတော့မက်ခင်လေးတင်ဆက်ပေးနေကြဂျန်စီအစီအစဉ်ကိုအလှည့်ပေးကြပါတယ်ဆက်ကြော်သက်အရွယ်ရောက်မှထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့ရတဲ့ကရင်အမျိုးသမီးငယ်တယောက်ကသူ့လိုမျိုးရွှေ့ပြောင်းလာသူတွေအတွက်ကရင်လူငယ်အဖွဲ့ကိုဦးဆောင်တည်ထောင်ပြီးတော့ပညာရေးအပါဝင်လိုအပ်တဲ့အကူအညီတွေကိုပေးနေပါတယ်။ရွှေ့ပြောင်းဒုက္ခသည်ဘဝကနေကညောအကယ်ဒမီကိုဦးဆောင်ပြီးတော့အများကိုအကူအညီပေးနိုင်တဲ့သူတယောက်ဖြစ်လာဖို့စူးစမ်းခဲ့တဲ့သူနဲ့မက်ခင်လေးဆက်သွယ်စကားပြောထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ။
ဟေးဂျန်စီတို့တက်ချင်ရပြန်ပြီနော်ဂျန်စီတို့ရေဒီတစ်ပတ်တော့ဒုက္ခသည်စခန်းကနေပြီးတော့အမေရိကကိုရွှေ့ပြောင်းအခြေချတာတဲ့ကရင်မျိုးသမီးလူငယ်လေးနဲ့စကားပြောထားတယ်။
ကျမနာမည်ကမင်းဂျူပါအခုကောင်းဆောင်တို့ကိုသူတို့ရဲ့အာဆာချက်တို့ကိုဘယ်လိုမြင့်တက်ရမလဲသူတို့ရဲ့အဖွဲ့အစည်းတွေမှာဘယ်လိုအတုံးချရမလဲဆိုတာကိုနွေဆွေးပြတဲ့ Gallup Certified Strength Coach တယောက်ဖြစ်ပါတယ်ဟိုပြီးတော့လူငယ်အဖွဲ့အစည်းတွေမှာအကြံပေးနေတယ်လည်းလောက်ဆောင်ပါတယ်ဟာ
သူကဘာကြောင့်မလို့ဒုက္ခသည်စခန်းကိုရောက်လာခဲ့ရတာလဲ
ကျမအမေကအရာဝတီမြောင်မြတ်မှာဖြစ်ဖြစ်ကျမအဖေကကြောက်ကြီးတန်းဖာဆောက်ကနေဖြစ်ပါတယ်သူတို့ကိရင်နဲ့မြန်မာတမတော်ဦးနှစ်ဖက်နိုင်ငံရေးအကြီးအကဲမှုကြောင့်သူတို့နဲ့ရဆလောကဒုက္ခသည်စခန်းမှာပွဲဟိုထွက်ပြေးလာကြတယ်ပေါ့နော်ပြီးတော့ကျွန်မကအဲ့ဒီထိုက်ဒုက္ခသည်စခန်းမှာပဲမွေးပြီးကြည့်ပြီးခဲ့ပါတယ
်ဒုက္ခသည်စခန်းမှာနေခဲ့တော့အမှတ်တရတွေလည်းသူကအခုလိုပဲပြောပြထားတယ်
တို့ခါသစခါမှာတော့အခက်ခဲတွေအများကြီးရှိခဲ့လဲကျွန်မတို့ကတော့ဘူအမတရားကောင်တွေအများကြီးကြံနေခဲ့ပါတယ်။ဟိုကီတူကီလူမျိုးတယောက်အနေနဲ့ကီလူမျိုးတို့ရဲ့အတလီထောင်တန်းနဲ့ဘာသာစကားကိုသိယူခဲ့ရတယ်။ဟိုအခက်ခဲတွေကြမှာဟိုစိတ်နှိပ်ပြီးသိတိကြတဲ့ဆရာဆရာမတွေကိုတွေ့ခဲ့ရတယ်။ဟိုပညာရေးစနစ်နဲ့သူတို့ curriculum ကတော့ဒီ US theme တို့တက်သေးပေမဲ့လည်းဟိုကီလူမျိုးတယောက်အနေနဲ့ပြီးတော့ကီနေထိုင်မှုပေါ့နော်အစားအစာနေထိုင်မှုအလေအထားတွေကိုပြီးတော့ကျောင်းကိုလာလျှောက်ခဲ့ရရှောင်ခဲ့ရတာတွေကိုပျော်ရွှင်ပြုံးဝေးခဲ့ပါတယ်အဲ့လိုအမတရားတွေတော့အခုချိန်ထိပဲဟိုတတိယနေစပါပဲ
သူရဲ့ဖခင်ကအမေရိကန်ကိုမရောက်ခင်ကမှပဲစုံမသွားခဲ့တယ်ဒီလိုမျိုးမိဘမစုံမနေနဲ့အမေရိကန်ကိုရှေ့ပြောင်းလာတဲ့သူကဘလောက်ထိအခက်ခဲကြုံနေရလဲ
အကျမဆက်စင်ကနေမတော့အတက်ခဲ့တဲ့မိသားစုတွေနဲ့ဒီ US ကိုပြောင်းလာခဲ့ပါတယ်အခက်ခဲတွေတော့အများကြီးပါပဲဟိုဘာသာစကားမတူတာတွေအကြောင်းပညာရေးတွေမိသားစုအတွက်ရှေ့ပြရတာတွေတော့အများကြီးပါပဲပြီးတော့ကျမစကားပြောပုံပေါ်တော့ accent တွေဟို accent တွေကြောင့်သူများတွေဟိုအနေခံရတာတွေရှိပါတယ
်ဆယ်ကျော်သက်ပေါ်ကနေအမေရိကန်ကိုရောက်လာခဲ့တဲ့သူကအခက်ခဲတွေဘယ်လိုရင်ဆိုင်ပြီးတော့ပညာကိုဘယ်လိုမျိုးတက်မြောက်အောင်သင်ခဲ့လဲ
ဒီ US မှာ lockdown ကဟို Las Vegas မှာနေရတယ်လေအဲ့ဒီခါမှာတော့ကြည်ရည်မရှိဘူးအဲ့ဒါကြောင့်အင်္ဂလိပ်လိုမြန်သင်ရတယ်ပေါ့နော်ဒီစငယ်ချင်းတွေကတော့ဒီလိုမပြောဘူးဘာမှလို့လည်းမပြောဘူးအဲ့ဒါကြောင့်သူတို့တွေဟို vocabulary တို့ဘာတို့ဟိုကျမတော့စာမြန်မြန်ဖတ်တယ်ကျမဟို bachelor ကတော့ communication studies and leadership and minor in sociology master ကတော့ဒီ higher education administration နဲ့ဟိုနောက်နေ last year မှာပြီးခဲ့တယ
်။ဒါနဲ့စကားမဆက်သူကမြန်မာစကားကိုဘယ်လိုပြောတတ်သွားလဲဆိုတာကိုလည်းမေးကြည့်လိုက်အောင်
ကဲကျမပမာလို့ဘဒူနဲ့မစကားမပြောဘူးဒါပေမဲ့ငငယ်လေးတောင်ကအဖေကသူတို့အဲသူတခြားငငယ်ကြီးတွေနဲ့စကားပြောရင်ပမာလို့ပြောတော့ဟိုအဲကျမအဲ့လိုမျိုးပဲဟိုစတင်တင်ရတယ်ပေါ့နော်ပြီးတော့ဟုတ်ကဲ့69နှစ်မှာဟိုပမာပြေတခါပြန်သွားတယ်အဲ့ဒီတော့ဦးမှာအဲ့ဒါနဲ့တချို့ကြီးတွေကကြီးလို့မပြောတော့အဲကျမကပမာလို့ပြန်စီရတယ်အဲ့ဒါကြောင့်နည်းနည်းလေးတော့ဟိုကဲပမာလို့ပြောတာအောင်ကျစားတယ
်အခုဆိုရင် तू ကကညော့အကယ်ဒမီဆိုတဲ့ဖွဲ့စည်းလေးကိုထူထောင်ပြီးတော့အမေရိကန်ကိုရောက်လာတဲ့ကရင်လူငယ်တွေကိုကူညီပေးနေတယ်အဲ့တော့ကညော့အကယ်ဒမီဆိုတာကဘယ်လိုဖွဲ့စည်းမျိုးလဲ
ကညော့အကယ်ဒမီကိုကရင်လူမျိုးတယောက်ချင်းစင်းနဲ့ကရင် SIY ကိုတိုးတက်အလုပ်ပေးတဲ့တခြားလူမျိုးတွေနဲ့SUSEP ချင်းတဲ့ရဲ့ channel set တွေလောက်ဆောက်ခဲ့ပါတယ်ဟုတ်ပညာရေးဝဆမှုတွေ leadership ပိုင်ဆိုင်ရာတွေ social well-being စတာတွေကိုအနေနဲ့အရေးရမှာရှိတဲ့ key FIY တွေကိုထိဆက်ထောက်ပံ့ပေးနိုင်ဖို့အရေးယူထားပါတယ
်လက်ရှိမှာတော့ကညော့အကယ်ဒမီကတရင်လူငယ်အဖွဲ့အစည်းအတွက်ဘယ်လိုမျိုးတွေပံ့ပိုးကူညီမှုပေးနေလဲ
ဟိုလောလောဆယ်ကတော့ဒီ workshop တွေရှိတယ်ဟို leadership နဲ့ဆိုင်တယ်ပြီးတော့ဟို communication ဟိုတခြား topics တွေကတော့လောက်ချင်တာအများကြီးပါပဲဒါပေမဲ့အခုကတော့ဟိုဒီ professionals တွေကတော့ schedule very crazy အဲ့ဒါကြောင့်အခုအချိန်မှာအဲ့ဒီလိုပဲ leadership relationship building တွေအဲ့လိုတော့လုပ်ပြီးလုပ်တယ
်ကျေးဇူးတင်ပါတယ်ဒါကတော့ကညော့ academy လို့ခေါ်တဲ့ကရင်လူငယ်ဖွဲ့စည်းဥပဒေရဲ့ရည်သမီးတွေတောင်ကြားခဲ့ကြရမှာเนาะရှိတဲ့ဘက်ကကြားလို့ရှိရင်လည်းဂျန်စီတို့ဂျန်စီရှိကြတာကိုဆက်ဆက်ဆောင်ကြကြပါဦးเนาะတတ
ကညော Academy ကိုဦးဆောင်ပြီးတော့ကရင်လူငယ်တွေကိုကူညီပေးနေတဲ့ကရင်အမျိုးသမီးငယ်တယောက်အကြောင်းမခင်လေးတင်ဆက်ပေးနေကြဂျန်စီအစီအစဉ်မှာနောက်ဆုံးကြည့်ရှုခဲ့ရတာပါအခုတော့ဒီနေ့အတွက်နောက်ဆုံးကြံနေတဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ပြင်သစ်နိုင်ငံမှာကျင်းပပြင်သစ်နိုင်ငံမှာကျင်းပမယ့် 2024 ပဲရစ်အိုလံပစ်ပြိုင်ပွဲကိုတော့လာမယ့်ဇူလိုင်လ26ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဗြိတိသျှ Open ကောက်သီးပြိုင်ပွဲမှာတော့ American ကောက်သီးတစ်ပါးကပထမဆုံးအကြိမ်နိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ American Major League သမိုင်းမှာတော့အသက်ငယ်ဆုံးဘောလုံးသမားတဦးပေါ်ထွက်လာခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ပြထားပါတယ်ခင်ဗျာ။
2024 Paris Olympic ပြိုင်ပွဲကတော့ဇူလိုင်လ26ရက်လာမယ့်တောက်ချာနေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဆိုရင် Olympic အားကစားပြိုင်ပွဲဝင်ကြမဲ့ကမ္ဘာတဝန်းကအားကစားသမားတွေဟာလည်း Paris မြို့ကိုတစ်ပွဲပွဲရောက်ရှိလာနေကြပြီးတော့ပြိုင်ပွဲဝင်ဖို့လည်းအသင့်ဖြစ်နေကြပြီဖြစ်ပါတယ်။လက်နက်တွေကတော့ပြင်သစ်သမား Emmanuel Macron ဟာအားကစားသမားတွေတက်ခိုကြမဲ့ Olympic အားကစားရွာကိုတွားရောက်ပြီးတော့လုံခြုံရေးအခြေအနေတွေကိုကြည့်ရှုစစ်ဆေးခဲ့ပြီး ပြိုင်ပွဲအတွက်တာဝန်ယူနေတဲ့လုံခြုံရေးအဖွဲ့တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Aussi remercier l'ensemble des forces de sécurité intérieure, l'ensemble des prestataires.
ကျွန်တော်အနေနဲ့ Olympic နဲ့မတန်ဆန်း Olympic ပြိုင်ပွဲတွေကိုပြည်သက်တွေလုံးဝဖေးရန်ကင်းကင်းနဲ့ကြီးနေအောင်တာဝန်ယူပေးကြမယ်။လုံခြုံရေးအဖွဲ့တွေအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ဒီပြိုင်ပွဲတွေအတွက်လူသမား2သိန်းခွဲကျော်ဟာသူတို့ရဲ့နွေရာသီအားလိုက်ရဲ့ဘန်းပစ်ခီးတွေကိုမသွားပဲပြိုင်ပွဲလုံခြုံရေးအတွက်တာဝန်ယူပေးကြမှာဖြစ်ပါတယ်။
ပါရစ်အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့ပြည်သူနိုင်ငံရဲ့ဒေသစံတော်ချိန်တောက်ချာနေ့ညနေ9နာရီခွဲမှာစတင်မှာဖြစ်ပြီးတော့3နာရီလောက်ကြာဖို့ခန့်မှန်းရပါတယ်။ပါရစ်အိုလံပစ်ပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားကိုတော့ပြိုင်ပွဲနိုင်ငံတွေနဲ့အိုလံပစ်အားကစားအဖွဲ့တွေကဒီအားကစားသမားပေါင်း 1,500 တက်ရောက်မှာဖြစ်ပါတယ်။အစဉ်လာရတော့ဖွင့်ပွဲအခမ်းအနားကိုအားကစားကွင်းတွေမှာဖွင့်လှစ်ခြင်းပါလိမ့်ရှိပေမဲ့ဒီနေ့အိုလံပစ်ပြိုင်ပွဲရဲ့ထူးခြားချက်ကတော့အဲ့ဒီအစင်လာတိုင်းအားကစားကွင်းတွေမှာကျင်းပမှာမဟုတ်ပဲပဲရစ်မြို့ကစိမ့်မြစ်ကြောင်တလျှောက်မှာကျင်းပသွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်နိုင်ငံတစ်ခုချင်းစီကိုလည်းသူတို့ရဲ့ကိုပိုင်မော်တော်ဘုတ်တစ်စင်းစီဖေးသွားမှာဖြစ်ပါတယ်ဖွင့်ပွဲခန္ဓာကိုတက်ရောက်ကြမယ့်အားကစားသမားတွေအပြင်ဒီဖွင့်ပွဲခန္ဓာကိုတက်ရောက်ကြည့်ရှုမဲ့သူဥယေ6သိန်းလောက်ရှိမယ်လို့လည်းခန့်မှန်းနေကြပါတယ်ပဲရစ်ဆိုလံပြိုင်ပွဲကတော့ကမ္ဘာပေါ်ကနိုင်ငံနဲ့အိုလံပစ်အားကစားအဖွဲ့206ခုကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးတော့ဒီထဲမှာဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းလည်းပါဝင်မှာပါဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းမှာတော့နိုင်ငံ17နိုင်ငံကအားကစားသမားပေါင်း36ပါဝင်မှာဖြစ်ပြီးတော့အားကစားနည်းစံ2မျိုးကိုဝင်ရောက်ရှင်ပြိုင်ကြမှာပါဒီဒုက္ခသည်ဆိုင်ရာအိုလံပစ်အသင်းကအားကစားသမားတွေကိုတော့သူတို့ရဲ့အားကစားစွမ်းရည်နဲ့ဒုက္ခသည်အခြေအနေပေါ်မှာမူတည်ပြီးတော့ရွေးချယ်ခဲ့တာဖြစ်ပြီးတော့ UK ပြင်သစ်အမေရိကန်ပါဝင်နိုင်ငံ15နိုင်ငံကသူတို့ကိုလက်ခံပြီးတော့ပြိုင်ပွဲအတွက်လေ့ကျင့်ပေးခဲ့တာဖြစ်ပါတယ် IOC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကတော့ဒီဒုက္ခသည်အသင်းကအားကစားသမားတွေကိုတကမ္ဘာလုံးကဝိုင်းပြီးအားပေးကြမှာဖြစ်ပြီးတော့အိုလံပစ်အားကစားသမားတိုင်းဟာလည်းငြိမ်းချမ်းရေးတာဝန်တွေဖြစ်တယ်လို့တနင်္လာနေ့ကအိုလံပစ်အားကစားရွာကိုသွားရောက်ဆင်မှာပြောလိုက်ပါတယ
် You the Olympic athletes you are the peace ambassadors of our time
ခင်ဗျားတို့အိုလံပစ်အားကစားသမားတွေအားလုံးဟာကျွန်တော်တို့ခေတ်ရဲ့ငြိမ်းချမ်းရေးတာဝန်တွေဖြစ်ပါတယ်ခင်ဗျားတို့တွေဟာဒုက္ခသည်များဆန်ရအိုလံပစ်အသင်းအပါအဝင်အမျိုးသားအိုလံပစ်ကော်မတီ206ခုတွင်ကိုစားပြုပြီးလာကြတာပါခင်ဗျားတို့ဟာလေးစားအားကျစရာကောင်းတဲ့အားကစားတန်တမန်တွေဖြစ်တာနဲ့အမျှဒီအိုလံပစ်ပြိုင်ပွဲကိုလည်းငြိမ်းချမ်းရေးအထိမ်းအမှတ်တင်ဂေတာအဖြစ်လှုပ်စေခြင်းပါတယ
် Questa settimana inizieranno i giochi olimpici di Parigi
ဟိုယမ်မီနီဖရန်စစ်ကာရောပဲရစ်အိုလံပစ်ပြိုင်ပွဲဟာကမ္ဘာတဝှမ်းမှာဖြစ်နေတဲ့စစ်ပွဲတွေကိုအပြစ်ခတ်ရပ်ဆဲအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကနေ့ကနေ့ကစိန့်ပီတာယင်မြင်ကအပတ်စဉ်ဝှက်ပြူဆူတောင်းပွဲမှာပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပဲရစ်အိုလံပစ်မှာဝင်ပြိုင်မဲ့အမေရိကန်အားကစားအဖွဲ့ရဲ့အလံကူတော့နာမည်ကြီးဘတ်စကတ်ဘောကစားသမားလဘရွန်ဂျိမ်းကိုတဲဖို့ရွေးချယ်လိုက်တယ်လို့အမေရိကန်အသင်းကတင်းလာနေမှာခြေညာပါတယ်။လဘရွန်ဂျိမ်းကလည်းအခုလိုမျိုးအိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာနိုင်ငံကိုစားပြုပြီးတော့အလံကိုတဲဆောင်ခွင့်ရတဲ့အတွက်ဂုဏ်ယူရဲဆိုပြီးတော့သူ့ရဲ့ကြေညာချက်မှာပြောလိုက်ပါတယ်။လာမယ့်တောက်ကြနေ့ဖွင့်ပွဲပြီးတဲ့နောက်ပထမဆုံးပြိုင်မယ့်အားကစားပြိုင်ပွဲကတော့ချက်တောင်ပြိုင်ပွဲဖြစ်ပါတယ်။ချက်တောင်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကချက်တောင်ကစားသမားတရားသူစားလဲဝင်ရောက်ရှင်ပြိုင်ခွင့်ရထားပြီးတော့အိုလံပစ်ပြိုင်ပွဲဝင်ဖို့အတွက်ပြည်ထောင်နိုင်ငံပဲရစ်မြို့ကိုသွားနေပြီလို့တနင်္လာနေ့ကသူ့ရဲ့ Facebook လူမှုကွန်ရက်မှာတင်ထားပါတယ်ခင်ဗျာ။ကောက်တီသတင်းနေပတ်မှာတော့ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ The Open လို့ခေါ်တဲ့ British Open ကောက်တီပြိုင်ပွဲမှာအမေရိကန်က Xander Schauffele ကချန်ပီယံဖြစ်သွားပါတယ်။ British Open ကောက်တီပြိုင်ပွဲကိုဇူလိုင်လ17ရက်နေ့ကနေ21ရက်နေ့ထိ Scotland က Royal Troon ကွက်မှာကစားကြတာမှာ Xander Schauffele ကဗြိတိန်က Justin Rose ကိုနှစ်ချက်အသာနဲ့အနိုင်ရတော့ခဲ့တာပါ။ဒီနေ့ကနေ့ကနောက်ဆုံးကစားကြတဲ့အခါမှာတော့ Schauffele က6ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်285ချက်နဲ့ပထမရသွားခဲ့ပါတယ်။ဒါအထူးအနေနဲ့ British Open ကောက်တီပြိုင်ပွဲကိုပထမဆုံးအချိန်ရတာဖြစ်ပြီးတော့ချန်ပီယံဖြစ်တဲ့အတွက်လည်းဂုဏ်ယူတယ်ဆိုပြီးပြောလိုက်ပါတယ်
။ Yeah, it's an honor. I've always dreamt of doing it. That walk up 18.
အခုလိုချန်ပီယံဖြစ်လာတဲ့အတွက်ဂုဏ်ယူပါတယ်။ချန်ပီယံဖြစ်အောင်လုပ်ဖို့လည်းအမြဲယူမှန်းခဲ့တာပါ။နောက်ဆုံး session မှာပြိုင်ပွဲကိုရှေ့ကဦးဆောင်နေတဲ့သူတွေကိုပြထားတဲ့အဝါရောင်ဆိုင်းပုတ်ကြီးနဲ့ပရိသတ်တွေကမတက်ရပြီးအားပေးနေတဲ့အချိန်မှာရှောက်လာတဲ့ခံစားချက်ကဘာနဲ့မှမတူပါဘူး။ကျွန်တော်ဘဝမှာအကောင်းဆုံးအပျော်ရဆုံးအချိန်တွေကတစ်ခုပါ။
It was very difficult.
အခုလိုမေဂျာဆူဖလာကိုဒုတိယအကြိမ်အနိုင်ရဖို့ခက်ပါတယ်တကယ်ခက်တာပါဒါပေမဲ့ပထမတစ်ကြိမ်နိုင်ခဲ့တော့ကအတွေ့အကြုံတွေကဒီနောက်ဆုံးနှစ်ဒုတိယဝက်ကိုကျင်းမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ကျွန်တော်ထင်ပါတယ်
Chuba along with Tonga Grega, America Ma Chimpare, USPG, Gauzi Pamago, Busuka, two tot, Dudia Yam, Major Suplale Pibare, Predinga Justin Rose Caro, now Sony, my Legia Shoya, Bureau Susbonia, Connorsa, Connachania, Americana, Belly Hoshone, two, Pudre Dudia, Yagabarek, yeah. Follow the name of Maradi, Voloma, Abjang Shiri, Bama. England man, you guys still missing Greenwood Go, Pinsen Nanganga, Olympia Marcy, Tinga, you will those at the Sunday where we got Anne Sajo chose like Barre. Greenwood Haman, you did a day on a set cool way because I've got Ozanga go, Twin Big Abbey Dog, Pigger Boloya, the Maratuha, Spring up Gaddafi, Tingo, Anga Sajo, Ne, Piang Bido, those at Chabu Gazarama, say go, Twin Big Abbey. Greenwood are Marcel, a day, my John and Matter say, Inigo, what's the map, Pibido, Marcel Tingaro, Greenwood Maduro, Lujanet, Yidri, Alon Shide, so be dog, Pio like Barre. Take them out a Premier League champion, Man City, Zinga, Brazil, Tauman, Zadama, Savinho, Gungane, Sajone, Colibare, Savinho, Hamani Donga, Spila Liga, Gerona, Atema, Nasajone, Zaga, Bido, Kogo, Twingabare, you are Brazil, Conapue, Zafi, Tabido, Pigate, Copa, America, Palarunga, Paraguine, Puema, Brazil, Zinra, Tia, Pramazon, Gugu, Twin Bigabare, yeah. America Mara Philadelphia Union Denga Lerang Zadma Kevin Sullivan Ha MLS Major League Net Lowry Gadega Denai Jamber Tamainima Atangezo Zadma Pinna Sunday Denai Bare Atas Saline Dashi Dere Kevin Sullivan Ha Pigare Dolina Sakonianiga Zagere New England Revolution Net Puema Shizang Abne Maluza Wemido Atangezo Zadma Pin Sunday Denai Dava You are in Negaro Atas Saline Net Nea Goza Toya Dashi Dira Jow Natang Legune Donga At the Saline in Etoa Choyane, Freddy Aduting at Sanjingo, Choga Rapibare. Freddy Aduga or Duya Sanjingo, Kevin Sullivan, Gulu, Chona like that, but go you there, so we are Ace Lumukuagani, Pio Cha like Bari. Yeah.
The bad doing Agazad Renugu, Kuya 90 sub bigger of all, but Unia to a person, season regard or Tlabawe. Thorashin in a view in Mawangu, Saida Sadurgene, Jump Business Ring. View your email is our bombies at viewingnews.com go Sayidan and the Facebook Messenger Ganile, Sadhana Markmya. View ye Borunya season name Jagin Piso no Mamolo, now so ya the Jinjoku, McKinley, Telepiobia, Piwang Mia.
Democratic Party goes up to Tamra Lang Silabu, Nolan Tare to Tamara Kamala Harris Ha. Digni Mabe, American Piranzu, Indiana Pine, Indiana Police Mugu, Toya Biro. Takato College Jangliga, Lume, Mutmiti, and Zion Kuma Mingum Biobu, Season Tabare. Tamara Juba and Yuka Wema, Wenyang Machine Piano, Wulu, Jinya Bide, now buying. Meso Sio Muri, Shame, Lo Sani Bare, Tamara Lao Donet Trangule, Time Bigu, now Jump and Layout, Tompo Nire Dulu, Weben Tabare. Kachin Nichin Korean Apojo KBC Ajan B Pogo, Tekaroya Seattle, Tauta Kalan San Swan, Pian Lumia Lare Dre, Juzore, American and Jai Winitanaga Miniga, Jinja Jet Topia Mare, Tauta Kalan San Swan, and Yaji New Liza Yare Badai Gans on Pite Jane, Badai Lula Quinta, Juban Gay to Pite Jow, Midazuzi Pianya B. Yiji, Lungan Tawin, Seller Tan Sang Win Yarago, Wandare, Jowne, American and Jai Winitana, Jinja Jemma Popia Tabare. Lao Nangema did the impate, Jim Parry, Shitang Asha Nangemia, Athen, Asian Ziwima, a poem Nangan to Chum Yama, ye load the bossoon in Jabare, Asian and later Okra Lao Nanganga Nangajai, Winigale, Indonesia, Malaysia, Nangajai, Winjirin, Twisson Sunigabare, Asian to Dream Mujo, Tauta, Kalking Hongale, Nemasikan, see a Nangajai, Winitana, Nyeda, and Dreaming Uang Jo Mune, Twisson Gabare, Twisson Tese Guro, Matia Divavishin. Israel Winjito Bajaman Netanyahu Ha, Digani American Congress Lotoma, Mengon Biawushinibi, Hamas Trigu Taikai Nire, Israel Sibwego Taukan, Abi Bu Taiton Dabushi, Lumiolin Yabare, Winjito Netanyahu Yakizin Ha, Gaza Gamiao Ditama, Hamas Trig Tainting Tarret, Zagani Lumiai, PRB Kanya Marine, Israel take them Mipan Nangan, if you did American Nangan, Nuima Tamra, Yuka Bematangi, Nangan Mitini Munija, Porta Larab Separation.
တင်ကြီးကျောင်းကိုမခင်လေးပြောပြပြီးတော့ပါခင်ဗျာပရူညာရဲ့ VOA တန်လွင့်စီစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်စီစဉ်ထုတ်လို့ရမှုကလေးမှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကဂျိုဂေဝီလီယံနဲ့အယ်ဆန်ဒိုစ်တို့ဖြစ်ပါတယ်ဒီ VOA စီစဉ်တွေကိုလူလူမေးဆွေရုပ်သံလိုင်းနဲ့ရီရီမာလဲနားဆင်နိုင်ပါတယ်ဒီ VOA ကိုတော်တော်စင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
This program